Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှတော်တာရှင်များရှင်2019ခုနှစ်မတ်လ31ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေည9နာရီစင်တိုင်းထိလိုင်းဒိုမီတာ24 25 32နဲ့51တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လွင်ပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်မြို့သားလူမျိုးရေးအချမ်းပေးအရာရှိဟောင်းကသူ့ပေါ်တက်ညာဝင်ပေးမယ်ဆိုရင်ရုရှားအရာရှိနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲတောင်းရှိသူတွေကြားဆက်သွယ်မှုတွေကိုလွတ်တော်အားစုံစမ်းရမှာပူးပေါင်းဆောင်ရွက်ဖို့ကမ်းလှမ်းချက်ကိုသမ္မတကထောက်ခံလိုက်ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကလူမျိုးစုဒေသမှာဘုံပြင်းထန်တဲ့ဘုံတလုံးပေါက်ခဲ့ရကလူ22ယောက်ထက်မနည်းသေဆုံးသွားပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မခင်ဖြူရင်းနဲ့လူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နဲ့နားဆင်ကြမှာက NT စာချုပ်မှာ UNFC ရဲ့အဖွဲ့ဝင်၅ဘွဲတို့ကလက်မှတ်ရေးထိုးမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့နှစ်ပတ်လည်မင်ကိုနောက်ဆက်တွဲဖြစ်ကြီးညာခဲ့တာကဆန္ဒဆောသွားတာဖြစ်တယ်ဆိုတဲ့အကြောင်းကို
အခုချိန်မှာတော့ကျွန်တော်တို့ကဟိုနည်းနည်းလေးဆောပြီးတော့ဆွလိုက်တာပေါ့နော်ဆွလိုက်တော့ UNFC အတွင်းမှာလည်းတို့ကခံရအဲလို pressure လေးတွေရှိပဲဆိုတော့ကျွန်တော်တို့ဟိုနားလဲပါတယ်သို့တော့
တိုင်ပင်ခံရုံးညင်ကြရေးမှုချုပ်ဦးစော်ထေကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်ကိုကန်ဒေတာတိုက်ပွဲတွေချင်းနေပြင်ထိုင်းနိုင်ငံစစ်ရုပ်တရုံမှာလှုပ်ဖြုတ်ခံရတဲ့မြန်မာလူသမားတွေကိုနင်းနာခြင်းမပေးဘူးဆိုတဲ့တဲ့ဆော့ရီကိုလည်းခုညပိုင်းပါတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတဲ့တွေကိုကောင်းလွန်ဦးနဲ့မက်ခင်ပြည်ထွေတို့ကကြီးညာပေးပါမယ်ရှင
်မက်အမေရိကန်သမ္မတရဲ့မြို့သားလွန်ကျူရေးအချမ်းပေးအရာရှိအောင်မိုက်ကယ်ဖလင်းကသူ့ပေါ်အရေးမကြီးပဲတက်ညာခွင့်ပေးမယ်ဆိုရင်ရုရှားစစ်အရာရှိတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲတောင်းရင်ရှိသူတွေကြားဆက်သွယ်မှုတွေကိုလွတ်တော်ကစုံစမ်းရမှာပူးပေါင်းဆောင်ရွက်သွားဖို့ကမ်းလှမ်းချက်ကိုသမ္မတထရန့်ကထောက်ခံလိုက်ပါတယ်။နိုင်ငံရေးအရသူတို့လုံဆောင်မှုတွေရှိနေတာကြောင့်လွတ်တော်ရှေ့မှောက်ထွက်ဆိုရမှာတက်ညာခွင့်ရဖို့တောင်းခံနေတဲ့အကြောင်းသမ္မတထရန့်ကတောက်ချန်နေမင်းနဲ့မှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။အမျိုးသားလွန်ကျူရေးအချမ်းပေးအရာရှိဟောင်းဟာလူငယ်ချင်းတောင်းခွင့်ရဖို့ညှိနှိုင်းနေပေမဲ့တောက်ဆူချင်းနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့အကြောင်း Wall Street Channel ကမနေ့ကပထမဆုံးသတင်းဖော်ပြလိုက်တာပါ။ငင်းစားဖို့ချူကြီးဖလင်းအနေနဲ့ပြောစရာအကြောင်းအရာတွေရှိနေပြီးအချိန်နဲ့ပြင်ပြောဆိုဖို့ဆန္ဒရှိတဲ့အကြောင်းလဲသူ့ရဲ့အကျိုးဆောင်ရှိနေဖြစ်တဲ့ Robert Garner ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အထက်နဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေရှိကြောင်းအတည်ပြုနိုင်ပေမဲ့အသေးစိတ်အချက်လက်တွေကိုတော့မပြောနိုင်တဲ့အကြောင်းလဲရှိနေဖြစ်သူကပြောဆိုခဲ့တာပါ။နိုင်ငံရေးအရတင်းဆောင်မခံနိုင်တဲ့အခြေအနေမျိုးမှာမတရားသဖြင့်အရေးယူမခံရအောင်အာမခံချက်ရဖို့ကြိုးစားတာဟာကြိုးချောင်းစီလွယ်မှုရှိတယ်လို့လဲရှင်းနေကပြောပါတယ်။ငြိမ်းစားဖို့ယူကြည်ဖလင်းဟာအမေရိကန်နိုင်ငံဆိုင်ရာရုရှားတမကြီးနဲ့အဆက်အသွယ်လုပ်ခဲ့ရတဲ့ရှိပေမဲ့ဒုသမ္မတမိုက်ပန့်ဆိုပြည့်ပြည့်စုံစုံမပြောဘဲထိန်ချန်ထားခဲ့ကြောင်းတွေ့ရှိခဲ့ရကသမ္မတထရန့်ရဲ့အနီးကပ်ဆုံးအကြံပေးပုဂ္ဂိုလ်တူဖြစ်ကနေဖတ်ဖို့ပြားပေးခံခဲ့ရပါအမေရိကန်အထက်နဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီတွေကတော့ပြည်ရတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကျောင်းဝင်နောက်ဆက်ဖို့ကြိုးပမ်းခဲ့တဲ့အစိုးရအရာရှိတွေနဲ့သမ္မတထရန့်ရဲ့လူယုံတွေကြားအဆက်အသွယ်လုပ်ခဲ့ရတာရှိမရှိစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်
မနေ့ကအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်နောက်ခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်အမတ်တွေကိုလျှို့ဝှက်ဆက်ရွက်ဆက်ရန်အထောက်အထားတွေစစ်ဆေးဖို့အင်ဘျူရိုကအဆင့်ခေါ်လိုက်ပါတယ်။ဒီထောက်ထားတွေကိုကြာတာပြင်းနေမှာအောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီကလက်ခံရရှိထားတယ်လို့အောက်လွှတ်တော်အမတ်တွေကအတည်ပြုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့အတိုင်းလုပ်ကိုင်နေပါတယ်လို့ဆိုပြီးအင်ဘျူရိုပြောခွင့်ရရှောင်းစပိုက်ဆာကလည်းခုခံပြောထားပါတယ်။ထောက်လိုင်းရင်းလျှို့ဝှက်ထောက်ထားတွေကိုကြည့်ရှုစစ်ဆေးဖို့သက်ဆိုင်ရာလွှတ်တော်အမတ်တွေကိုဖိတ်ကြားထားတယ်လို့ရှောင်းစပိုက်ဆာကပြောပေမယ့်ထောက်လိုင်းရေးဆိုင်ရာအစီအကံစာကိုကြည့်ဖို့ပြီးခဲ့တဲ့သတင်းပတ်ကျော်တုန်းကအင်ဘျူရိုကိုဒီအောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီဥက္ကဋ္ဌဒေးဗင်နူးနက်စ်လာရောက်တဲ့အကြောင်းသတင်းတောက်တယောက်ရဲ့မေးခွန်းကိုတော့သူကအတိအကျဖိတ်ကြားခြင်းမရှိပါဘူး။နူးနက်စ်ကိုထောက်လိုင်းရေးဆိုင်ရာထိတ်တန့်သတင်းအချက်လက်တွေပြီးတဲ့ဆိုပြီးဆွဆွဲကန်ထားတဲ့ဒီနယူးယောက်တိုင်းစ်သတင်းစာကဖော်ပြတဲ့အင်ဘျူရိုအရာရှိနှစ်ယောက်ရဲ့နာမည်တွေကိုစပိုက်ဆာကအတိမပြုသလိုပဲညင်းလည်းမညင်းပါဘူး။ဒီသမ္မတထရန့်ကိုအကောက်ကဲအချုပ်ပေးဖို့အတွက်အင်ဘျူရိုအရာရှိတွေကနူးနက်စ်ကိုသတင်းတွေပေးခဲ့တယ်ဆိုတာပေါ်လာတယ်လို့ Center for American Progress ကအကြီးတန်းသုတေသီ Cap Goody ကပြောပါတယ်။မနေ့ကဒီရွေးကောက်ပွဲကာလမှာ Trump Tower ကဖုန်းတွေ line တွေကိုသမ္မတဟောင်းအိုဘားမားကကြားပြတ်နားထောင်ခဲ့တယ်ဆိုတဲ့ Mesla Leonie ကဆွဆွဲပြောဆိုမှုကြောင့်သမ္မတထရန့်ကိုကြဲကြဲပြက်ပြက်ဝေဖန်နေကြတာပါ။ဒီလိုဖုန်းခိုးနားထောင်နေဆိုတဲ့အထောက်အထားတွေမတွေ့ရဘူးလို့ American ထိတ်တန့်ထောက်လိုက်ရင်းနဲ့တရားဥပဒေစိုးမိုးရေးအရာရှိတွေကအကြိမ်ကြိမ်ပြောဆိုထားပါတယ်ရှင်။
မြောက်အတ္လန္တိတ်စာချုပ်နေတိုးဖော်ဝင်နေတဲ့ ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာတွေ့ဆုံနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တေလာဆန်ဟာအမေရိကန်မဟာမိတ်နိုင်ငံတွေရဲ့ကာကွယ်ရေးသုံးစစ်တွေကိုတွန်းမြင့်မှုဒီကနေ့ပဲတိုက်တွန်းပြောကြားလိုက်ပါတယ်။ Iran နဲ့ Syria လိုနေရာတွေမှာ NATO ဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းမြစ်တွေဗန်ဒါရေးထောက်ပံ့တွေပြည့်ပြည့်စုံစုံရဖို့လိုအပ်ကြောင်းမဟာမိတ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံရဲ့ဝန်ကြီးတွေကိုပြောကြားခဲ့တာပါ။ Ukraine နိုင်ငံပေါ် Russia ရဲ့ရန်လိုမှုတွေနဲ့ပတ်သက်လို့လည်းဆက်ဆံရေးတိုးတက်အောင်လုပ်ဖို့အလေးထားပြောကြားခဲ့ပြီးတဲ့သမ္မတ Donald Trump ရဲ့သဘောထားထက်ပုံမပြင်းထန်တဲ့မှတ်ချက်တွေကိုလည်းပြောကြားသွားပါတယ်။ Ukraine နဲ့တခြားဒေသတွေမှာ Russia ရဲ့ရန်လိုတဲ့လုပ်ရက်တွေကိုတုံ့ပြန်ရမှာအထူးသဖြင့်အရှေ့ဥရောပမှာ NATO မှာမိတ်ဖွဲ့ရဲ့ရည်တည်ချက်ကိုဆွေးနွေးလိုတဲ့အကြောင်းဝန်ကြီးတေလာဆန်ကသတင်းနောက်တွေကိုပြောကြားသွားတာပါ။အချိန်နဲ့မှာပဲပရိရှားကာဝေးဝန်ကြီးနဲ့လန်ဒန်မှာတွေ့ဆုံခဲ့တဲ့အမေရိကန်ကာဝေးဝန်ကြီး Jim Mattis ကလည်းရုရှားနိုင်ငံနဲ့ပတ်သက်လို့စိုးရိမ်တဲ့သဘောထားတွေကိုဒီကနေ့ပဲပြောကြားခဲ့ပါတယ်။အာဖဂန်မှာရှိတဲ့တာလီဘန်တွေနဲ့ရုရှားကပတ်သက်ဆက်ဆံနေတယ်လို့လည်းအမေရိကန်ကာဝေးဝန်ကြီးကသတင်းနောက်တွေကိုပြောကြားခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဋိရင်တုံးအစီအစဉ်တွေနဲ့ပတ်သက်လို့စိုးရိမ်တဲ့သဘောထားတွေကိုလည်းအီရန်နိုင်ငံနဲ့ပတ်သက်လို့သတင်းတော့တွေကမင်းမြန်ကြီးမှာကာဝေးဝန်ကြီးကထပ်သွင်းပြောကြားသွားပါတယ်။နိုင်ငံခြားရေးဝန်ကြီးဒီလာဆန်ကတော့ NATO ဖွဲ့ဝင်အနေနဲ့ရန်ပုံငွေနဲ့အရင်းမြစ်တွေဖြည့်ဆည်းဖို့အပြင်အချက်ပဲဝါဒတက်ပြေးကိစ္စနဲ့ပတ်သက်လို့ NATO ရဲ့အခက်အခဲတွေကိုလည်းအလေးထားပြောဆိုသွားပါတယ်။ဝန်ကြီးဒီလာဆန်ကတူရကီဆိုရထိပ်တန်းကောင်းဆောင်နေတဲ့အန်ကာရာမြို့တော်မှာတွေ့ဆုံပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲဘရပ်ဆဲမြို့ကိုရောက်ရှိလာတာဖြစ်ပါတယ်။
ဥရောပသမဂ္ဂ EU တွေကဗြိတိန်နိုင်ငံခွဲထွက်ရေးညှိနှိုင်းမှုနဲ့ပတ်သက်လို့ဘယ်လိုဆုံးဖြတ်ချက်မျိုးမှမဆိုပြည်သူတွေရဲ့ဘဝရည်ရွယ်ကိုပထမဦးစားပေးမယ်လို့ဥရောပကောင်စီဥက္ကဋ္ဌကပြောပါရယ်ဗြိတိန်နိုင်ငံအတွင်းမှာဥရောပသမဂ္ဂဝင်နိုင်ငံသားတွေနေထိုင်လုပ်ကိုင်နေကြတယ်လို့ဥက္ကဋ္ဌ Donald Tusk ကဒီကနေ့ပဲပြောပါရယ်ခွဲခြားဆက်ဆံခြင်းမရှိစေရဘူးဆိုတဲ့အပြန်အလှန်အမခံချက်နဲ့ဗြိတိန်ခွဲထွက်သွားပြီးအဲ့ဒီမှာလုပ်ကိုင်နေထိုင်ကြတဲ့လူတွေရဲ့အခြေအနေအဆင့်အတန်းကိုတည်ငြိမ်အောင်လုပ်ပေးရလိမ့်မယ်လို့ပြောပါရယ် EU ဖွဲ့ဝင်ဖြစ်ကထားရှိတဲ့ဒီငွေကြေးဆိုင်ရာတာဝန်ခံမှုအားလုံးကိုဗြိတိန်နိုင်ငံအနေနဲ့လေးစားလိုက်နိုင်ရလိမ့်မယ်လို့လည်း Task ကပြောပါရယ် EU ဖွဲ့ဝင်နိုင်ငံ28နိုင်ငံစလုံးကလူမှုအတိုင်းဝိုင်းတွေသိပ္ပံပညာရှင်တွေခြံမြေလုပ်ကိုင်သူတွေအားလုံးအပေါ်ပေးစရာရှိတဲ့ငွေတွေနဲ့ပေးထားတဲ့ဂတိကဝတ်တွေအရသူတို့အားလုံးကိုမျက်မျှတတဆက်ဆံရမယ်လို့ဆိုပါရယ် EU အဖွဲ့ဝင်ချက်28နိုင်ငံအထက်လမ်းညွှန်ချက်တွေကိုဥရောပသမဂ္ဂရဲ့အလက်ကျဥက္ကဋ္ဌဖြစ်လာမဲ့ Meltdown ဝန်ကြီးချုပ် Joseph Muscat နဲ့လက်ရှိဥက္ကဋ္ဌ Mr. Task တို့ရေးဆွဲခဲ့ကြတာပါဗြိတိန်ခွဲထွက်ရေးနဲ့အနာဂတ်ကုန်သွယ်ရေးအတွက်စတင်ဆွေးနွေးပြောဆိုဖို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးရဲ့ပန်ကြားချက်ကိုတော့ EU ဥက္ကဋ္ဌ Donald Tusk ကလက်မခံပါဘူး။ဗြိတိန်နိုင်ငံခွဲထွက်ရေးနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေမှာခါတိမှုကိကင်းနဲ့စိုးရိမ်မှုတွေမရှိသေးဘူး EU ဥက္ကဋ္ဌကကြိုးပမ်းနေတာပါ။ဒီလိုခွဲထွက်ခြင်းဟာဗြိတိန်နိုင်ငံအတွက်တန်ခတ်ပြီးသားဖြစ်တာကြောင့်ခွဲထွက်ရေးဆွေးနွေးပွဲမှာဗြိတိန်ကိုပြစ်ဒဏ်ခံမှာမဟုတ်ပါဘူးလို့ Mr. Tusk ကဒီပြပြောပါရရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နဲ့နယ်စပ်လူမျိုးစုဒေသကလူစီကားရဈေးတစ်ခုထဲမှာပြင်းထန်တဲ့ဘုံတလုံးဒီကနေ့ပေါက်ကွဲရမှာလူ22ယောက်ထက်မနည်းသေဆုံးပြီး50ယောက်ထဏ်ရရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကိုပိုင်ဦးချုပ်ခွင့်ဒစီတပိုင်းရရှိထားတဲ့ KRM လူမျိုးစုဒေသရဲ့အစိုးရလုပ်ငန်းတွေရှိရာပါချင်နာမြို့မှာအမျိုးသမီးဝတ်ပြုသူတွေလာရောက်လို့ရှိတဲ့ရှီယာမွတ်စလင်ဗလီအဝင်ဝမှာပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုရိုင်းတွေ့တဲ့သူတွေနဲ့ဒေသခံနိုင်ငံရေးတာဝန်ကပြောပါရယ်ကာဗွန်ခွဲတက်ခတ်မှုကိုအဝေးထင်းစနစ်နဲ့ပောက်ခွဲခဲ့တာလားအသေခံတက်ခတ်ခဲ့တာလားဆိုတာကတော့လက်တလုံးရှင်းရှင်းလင်းလင်းမသိရပါဘူးပါကစ္စတန်တာလီဘန်အဖွဲ့နဲ့အတူအစိုးရကိုပုံကန်နေတဲ့ဂျမတူရာအာဟာရအဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာခဲ့ပါရယ်ဒီအဖွဲ့ကနိုင်ငံတော်ဝန်ကလူအများများသိဆုံးစေတဲ့တက်ခတ်မှုတွေကသူတို့လက်ချက်ဖြစ်တယ်ဆိုပြီးမကြာခဏကြေညာလို့ရှိပါရယ်တရားပြင်းထန်ရသူတွေများတဲ့အတွက်တည်ဆောင်းသူရေအတွက်ပို့တိုးလာမှာကိုလည်းစိုးရိမ်နေကြပါတယ်လူသူလမ်းဝေးတဲ့ဒေသကဒီကထိခိုက်ဒဏ်ရာရသူတွေကိုအမြန်ဆုံးကယ်ဆယ်နိုင်မှုရဟယင်တွေဆီလုတ်ခဲ့ကြောင်းလဲပါကစ္စတန်စစ်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ပါကစ္စတန်ဝန်ကြီးချုပ်နော်ရှရက်ကတော့တက်ခတ်မှုကိုပြစ်တင်ရှုတ်ချလိုက်တယ်လို့တိုင်းပြည်မှာအကျံဖက်ဝါဒအမြင့်ပြောင်းအောင်လုပ်ဖို့လဲထပ်မံကြေပြပြောကြားသွားပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒေးဗစ်ဟေးလ်ကလည်းတက်ခတ်မှုကိုရှုတ်ချလိုက်ပြီးအကျံဖက်သမားတွေကိုချေမှုမှုပါကစ္စတန်နဲ့လက်တွဲဆောင်ရွက်သွားမယ်ကြောင်းပြောဆိုသွားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ရှိလာတဲ့တွေ့ဆုံမှုကနေနိုင်ငံဆက်ဆံရေးတိုးတက်လာစေမယ့်မှန်ကန်တဲ့လမ်းကြောင်းတစ်ခုချမှတ်နိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးကျန်ကျဲကောင်ကပြောပါရယ် တရုတ်နိုင်ငံထဲကိုတင်သွင်းတဲ့အရက်ဖတ်သုံးနည်းပညာအစစ်မြေကုန်ပစ္စည်းတွေအပေါ်ကန့်သတ်ချက်တွေလျှော့ချပြီးတော့အမေရိကန်ပြည်ထောင်စုအတွင်းတရုတ်ရင်းနှီးမြှုပ်နှံမှုတွေအတွက်ပုံမကောင်းဝင်တဲ့ဝင်ကျင်နေတာတခုဖန်တီးပေးမယ်ဆိုရင်တော့ကုန်သွယ်ဆိုင်ရာမညီမျှမှုပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါရယ်တရုတ်အမေရိကန်ကုန်သွယ်ရေးပုံမမျှတာအောင်အကောင်းဆုံးဆောင်ရွက်နိုင်ဖို့တရုတ်အစိုးရအနေနဲ့အမေရိကန်နဲ့အတူဆက်လက်လက်တွဲလှုပ်ဆောင်သွားမှာပါလို့လည်းသူကပြောပါရယ်တရုတ်နဲ့အမေရိကန်ခေါင်းဆောင်နှစ်ဦးဟာလာမယ့်ဧပြီလ6ရက်နဲ့9ရက်နေ့တွေမှာဖလော်ရီဒါပြည်နယ်ကထရန့်ပိုင်အပန်းဖြေနေရာတစ်ခုမှာပထမဆုံးအကြိမ်တွေ့ကြမယ့်အကြောင်းကိုကြေညာအပြီးမှာပဲမစ္စတာဂျေကောင်ကနိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာအဲ့ဒါလိုပြောသွားခဲ့တာပါနိုင်ငံအခြားကုန်သွယ်ရေးကိစ္စအပြင်မြောက်ကိုရီးယားအရေးနဲ့တောင်တရုတ်ပင်လယ်ရေပိုင်းနဲ့အငင်းပွားမှုလိုပြဿနာကြီးတွေရှိနေချိန်မှာနိုင်ငံခေါင်းဆောင်နှစ်ဦးတွေ့ဆုံကြမှာပါရှင်
တောင်ကိုရီးယားနိုင်ငံမှာယာယီကဖေရှားခံထားတဲ့သမရဟောင်းဖက်ကွန်ဟဲကိုဖမ်းဆီးလိုက်ပြီးမဲ့သမရရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်ကြီးကြီးကျယ်တုံ့ပြန်မှုတွေတော့မတွေ့ရပါဘူး။အာဂီလိုက်စားမှုအာနာအလွဲသုံးစားမှုတွေနဲ့ဖမ်းဆီးဖို့တရားရုံးကအတည်ပြုဆုံးဖြတ်ခဲ့ပြီးတဲ့နောက်တောက်ချန်နေအစောပိုင်းကပဲဖမ်းဆီးလိုက်တဲ့ကြောင့်တောင်ကိုရီးယားမှာပထမဆုံးအချိန်ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့သမရတူထောင်ထဲရောက်သွားခဲ့တာပါ။မတင်ငါစရာကောင်းတဲ့ဖောင်ဒေးရှင်းတစ်ခုအတွက်ကိုရီးယားစီးပွားရေးလုပ်ငန်းကြီးတွေထံကနေရင်းနှီးသူမိတ်ဆွေတူဖြစ်တဲ့ချွေးဆောင်စီကအလူငွေဒေါ်လာ69သန်းအတင်းကျပ်တောင်းခဲ့ကြောင်းဆွဆွဲခံခဲ့ရတဲ့နိုင်ငံရေးအရှုပ်တော်ဘုံနဲ့ဆက်နွယ်ပြီးသမရဟောင်းအပေါ်ရာဇဝတ်ကြောင်းနဲ့အရေးယူခံခဲ့ရပြီးနောက်မှာပဲရာလူကနှုတ်ထွက်ပေးခဲ့ရတာပါသမရကိုအရေးယူဖို့လာပေါင်းများစွာကြိုးပမ်းမှုတွေကြောင့်ကိုရီးယားလူလူကြီးသဘောထားကွဲလွဲစရာတွေဖြစ်ခဲ့ရတယ်လို့ရာလူကထွက်ပေးဖို့တောင်းဆိုတဲ့သူတွေနဲ့သမရကိုလူလားသူတွေရဲ့ဆန္ဒပြပွဲတွေလည်းအကြီးကျယ်ပေါ်ပေါက်ခဲ့ရမှာသမရကိုထောက်ခံသူနေရာကလည်းရဲနဲ့ဖြစ်တဲ့အတီကယုံအတွင်းမှာတည်ဆုံခဲ့ရတာပါဒါပေမဲ့လည်းသမရဟောင်းကိုဖမ်းဆီးတဲ့ဒီနေ့မှာတော့အောင်ဝဲခံတဲ့သူတွေရောပြန်လွတ်ပြေးတောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းမတွေ့ရပါဘူး။သမရဟောင်းကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲကိုတော့ဒီသတင်းပတ်ကမှကျင်းပလိုက်မယ်လို့မျှော်လင့်ရပေမဲ့သူ့ရဲ့ Liberal Korea Party ကတော့ပါတီခေါင်းဆောင်ဟောင်းရဲ့နိုင်ငံရေးအရှုပ်တော်ပုံနဲ့တိခါထိခိုက်စေမယ့်ကိစ္စတွေကခက်ခဲခဲနေလို့ပုံရပါတယ်။ပါတီပြောခွင့်ရသူကတော့ဖမ်းဆီးခံရမှုအတွက်စိတ်မကောင်းတဲ့အကြောင်းနဲ့သမရဟောင်းတူကိုဖမ်းဆီးလိုက်တဲ့အဖြစ်အပျက်မျိုးကိုရီးယားရာဇဝတ်မှာနောက်ထပ်မကျင်းပဖို့မျှော်လင့်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
။ပြီးခဲ့တဲ့သတင်းပတ်တုန်းကပင်လယ်ရေအောက်ကနေဆက်ယူခဲ့တဲ့တောင်ကိုရီးယားစီဝဝါကရုသင်မော်ကြီးကိုဒီကနေ့မော့ပူစိတ်ကန်းကိုတည်ဆောင်လာပါတယ်။လေလာရေးခီးစင်တစ်ခုနဲ့ခီးထွက်လာကြတဲ့အထက်တန်းကျောင်းသူကျောင်းသားတွေအများပြားလိုက်ပါလာတဲ့ဒီစီဝါကရုသင်မော်ဟာ2014ခုနှစ်ဧပြီလမှာနှစ်မြုပ်ခဲ့တာပါ။လူပေါင်း300ကျော်တည်ဆုံခဲ့ပြီးအလောင်းများစုကိုရှာတွေ့ခဲ့ပေမဲ့အခုထိမတွေ့သေးတဲ့အလောင်းတို့လည်းရှိနေပါတယ်။ဒီကရုသင်မော်ကြီးကိုစိတ်ကန်းရောက်ဆွဲယူလာဆွဲပြီးတော့ယူလာတဲ့ဖောင်မော်ကနေချပြီးတော့နေရာပြန်ချဖို့ကတော့ဆယ်ယူရေးလုပ်သားတွေရက်အတော်ကြာအချိန်ယူရအောင်ပါ။တင်မော့ကိုတန့်ရှင်းလုပ်ပြီးတော့မှပျောက်ဆုံးနေစေခီးတဲ့ကိုရောက်ရဲ့အလောင်းရှာဖွေတာတွေကိုလုပ်သွားမှဖြစ်ပြီးတင်မော့နေမြရတဲ့အချိန်ကိုဆက်လက်စုံစမ်းမှဖြစ်ပါတယ်။တင်မော့ဟာရှီတင်တဲ့ဝင်ထက်ပုံများနေတာကုံတွေကိုစနစ်တကျမတင်ဆောင်ခဲ့တာအပြင်တခြားအကြောင်းတွေကြောင့်ဖြစ်နိုင်တယ်လို့လည်းယူဆထားပါတယ်ရှင
်။ကိုအောင်လုံးနဲ့မက်ခင်ဖြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မှတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်မင်ကိုနောက်ဆက်တွဲကြီးညာချက်မှာပြောထားတဲ့ NCA မှာ UNFC အဖွဲ့ဝင်တွေလက်မှတ်ထိုးမယ်ဆိုပြီးပြောထားတဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးချင်ပါသေး။ NCO လို့ခေါ်တဲ့တနိုင်ငံလုံးအဖြစ်ခဲ့ရဲ့စည်းရေးသဘောတူညီချက်ကို UNFC ရဲ့အဖွဲ့ဝင်၅ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီ၊ KNA အမျိုးသားတိုးတက်ရေးပါတီ၊ရခိုင်အမျိုးသားကောင်စီ၊လာဟုဒီမိုကရက်တစ်အစည်းအရုံးနဲ့ဝါအမျိုးသားအဖွဲ့ချုပ်တို့လက်မှတ်ထိုးတော့မယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့နှစ်ပတ်လည်မင်ကိုနောက်ဆက်တွဲအဖြစ်ကြီးညာခဲ့ခြင်းပေါ်မှာ UNFC ဒုဥက္ကဋ္ဌပါဝင်တိုင်းရင်းသားခေါင်းဆောင်တချို့တို့ကကန့်ကွက်ခဲ့ကြပါတယ်။ဒီလိုလက်မဲ့ရေးထိုးဖို့ယတိပြတ်ဆုံးဖြတ်ထားတာမဟုတ်သေးကြောင်းကိုလည်းပြောပါတယ်။မြန်မာဆိုရဘက်ကတော့ခုလိုထုတ်ပြန်ချက်ဟာခိုင်မာတဲ့သတင်းချက်လက်တွေရှိပေမဲ့လည်းဆန္ဒဆောသွားတဲ့သဘောရှိတယ်လို့အတိုင်းအမြံယုံညွှန်ကြားရေးမှူးချုပ်ဦးစောထေကပြောပါတယ်။ဒီကြောင်းပြည်စုံကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ပါ။မနေ့ကနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နှစ်ပတ်လည်မေကုံအပြီးမှာ NCA တနိုင်ငံလုံးဖြစ်ခဲ့ရဆဲရေးစာချုပ်လက်မှတ်မထိုးရသေးတဲ့ UNFC ညီညွတ်သောတိုင်းဒေသများဖက်ဒရယ်ကောင်စီအဖွဲ့ကတိုင်းဒေသ၅ဖွဲ့အနေနဲ့လက်မှတ်ထိုးဖို့ရှိတယ်လို့ပြောဆိုခဲ့မိတာကဆန္ဒစောပြီးပြောဆိုခဲ့တာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံယုံပြောခွင့်ရဦးစောထေကဆိုပါတယ်။အဲ့ဒီတော့အခုလို့ဖြစ်သွားခဲ့တဲ့ပေါ်ဦးစောထေကိုမေးမြန်းရမှာ
အခုကတော့ကျွန်တော်ဟို message ရတာပေါ့နော်။သတင်းရတယ်။ဟိုသတင်းရလည်းရတော့တချို့တော့တိုင်းဒေသနဲ့ကိုင်ဖွဲ့စည်းတွေစီကလည်းသတင်းရတယ်ပေါ့နော်။အဲ့ဒါတန်တယ်တော့ထုတ်ပုံပြောတော့ပါဦး။နောက်တစ်ချက်ကတော့အဲ့ EU တွေကနေပြီးတော့မီဒီယာကိုဆက်ပြောတာပေါ့နော်။ဟိုပေါ်တီတက်ပါတီကနိုင်ဝင်လာသူကမှအဲ့လိုမျိုးဟိုထိုးမဲ့အဖွဲ့နဲ့ပတ်သက်ပြီးတော့ပါဟိုပြောလာတယ်။ဟိုပေါ်တီတက်မှလည်းပြည်သူ့ထားလိုက်တယ်ဆိုပြီးတော့ပြောလာတယ်ပေါ့နော်။အဲ့တော့လည်းကျွန်တော်တို့က information ကိုဟိုအဒီယာရတဲ့အတွက်ဟို source ကတော့တခုလည်းတော့မဟုတ်ဘူးပေါ့။မီဒီယာ source တခုလည်းမဟုတ်ဘူး။ channel တွေက source တွေပါ ရလိုက်တဲ့အတွက်ဟိုဒါဝန်သားစရာတစ်ပြင်းနေနဲ့လုပ်လိုက်တယ်သို့တော့တစ်ခါမှလည်း UNFC အနေနဲ့ကျွန်တော်တို့ဟိုသဘောတူညီချက်တွေရောက်ဖို့အစီအထူးမှုရှိတော့ဘာသူ့မှာလည်းအင်တာနက် process ပေါ့အဲဒီမှာလောက်အောင်လုပ်ငန်းစဉ်တွေရှိတယ်ဆိုတာလည်းကျွန်တော်တို့နားလည်ပါတယ်အထူးသဖြင့်ဒီပြက်ကနိုင်ငံသားတို့ဆွတ်ပြောတဲ့စာပေတွေသူ့ထဲမှာဟိုဆုံးရချက်ထားတဲ့အဆင့်တော့မရောက်သေးဘူးဆိုတဲ့သဘောတော့ပြောသွားတာဆိုတွေ့ရပါတယ်တွေ့ရတော့ဟိုဘာပဲပြောပြောဒီဟာဒီဟိုအခုတည်းကကျွန်တော်တို့ငင်းငိုင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့ဟိုအားမလို့အမရဖြစ်နေတာပေါ့နော်အဲ့ဒီခါကြီးနဲ့ပတ်သက်လို့ဟိုသတင်းကောင်းပေါ့အဲ့ဒါလေးဖားတဲ့သဘောပြောလိုက်တာဖြစ်ပါတယ်အဲ UNFC နေနဲ့တပွဲချင်းမှာကိုတချို့လဲပြောပြီးပေါ့တချို့လဲပြောဖို့ကြံသေးတယ်ဆိုတော့သိရတယ်ဆိုတော့နောက်တစ်ဆင့်ကတော့ UNFC စမ်းမဲ့မှာသူတို့ UNFC ဖြည်းဖြည်းစီးပွဲမှာဒါတွေဆွနေပြီးတော့ထုံးမဲ့ဖွဲ့မထုံးမဲ့ဖွဲ့ဒီလိုသဘောထားလေးတွေယူပြီးတော့သွားမယ်လို့တော့ကျွန်တော်တို့ကသိရပါတယ်နောက်တစ်ချက်က UNFC နေနဲ့ MC လမ်းကြောင်းတိုင်းသွားမယ်ဆိုတော့ဟိုသဘောတူညီချက်ရှိသားဖြစ်တယ်ထိုးတဲ့ကံမှာတော့တပွဲချင်းဖြစ်စေဟိုအစုပိုင်းဖြစ်စေထိုးနိုင်တယ်ဆိုတော့ဘူဝါဒလေးတွေသိရတယ်သိရတယ်ကျွန်တော်ဘက်ကဒီနိုင်ဆိုနေတဲ့အနေထားလေးရတယ်အလားအလာအကောင်းဘက်ကရောက်နေတယ်ဆိုတဲ့သဘောတွေ့ရတဲ့အတွက်ဒီ message ပေးရခြင်းဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့တော့အခုနောက်ဆုံးအချိန်တွေကတော့မသေးကြဘူးလို့ပြောရမှာပေါ့နော်ငါးပွဲထုတ်ဖို့မထုတ်ဖို့อ่ะအ
ဲကျွန်တော်တို့ internet profile တွေရှိရသေးတယ်ဆက်ပြီးတော့ UNFC ထဲမှာလောက်အောင်မဲ့လုပ်ငန်းစဉ်အချို့ကြံနေတယ်ဒီပေါ်မှာလည်းကျွန်တော်တို့ဟိုနားလည်ပါတယ်လို့ကျွန်တော်တို့ကပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့တော့ခုနကပြောတဲ့ဒီမီဒီယာမာတွေမဟုတ်ဘူးပေါ့နော်အပြင်မှာဒီဆက်သွယ်မှုရရှိတဲ့အနေထားကခိုင်မာမှုအနေထားဘယ်လောက်ရှိလဲ
အခုချိန်မှာတော့ကျွန်တော်တို့ကဟိုနည်းနည်းလေးစောင့်ပြီးတော့ပြောလိုက်တာပေါ့နော်ပြောလိုက်တော့ UNFC အတွင်းမှာလည်းတို့ကခံရအဲလိုပရက်ရှာလေးတွေရှိပဲဆိုတော့ဟိုကျွန်တော်တို့ဟိုနားလည်ပါတယ်သို့တော့ဟိုခုနပြောတဲ့ခိုင်မာမှုကတော့ရှိပါတယ်
ကိုမမဆက်တဲ့မြင်းမြတ်တဲ့ခါမှာတတိုင်းမင်ကယုံညွှန်ကြားမှုချုပ်ဦးစောထေက NCA စာချုပ်မှာ UNFC အဖွဲ့ဝင်တွေလက်မဲ့ရေးထိုးမယ်လို့နိုင်ငံတော်တိုင်းမင်ကပုဂ္ဂိုလ်ရဲ့နှစ်ပတ်လည်မေကိုနောက်ဆက်တွဲကြေညာခဲ့တာကဆန္ဒဆောသွားတယ်ဆိုတဲ့အကြောင်းကိုတုံ့ပြန်ခဲ့တာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်တော်တာရှင်နေနေအခုခါမှာတော့လာမဲ့စနေနေ့ညဒိုင်းလေးလိုင်းစီစဉ်မှာဗားရီစနေဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
ရှင်များရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းတစ်နှစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အစိုးရတက်တန်းတစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမှာအတိုင်းမင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားသွားပါတယ်။နှစ်ပေါင်း90လောက်မှာပထမဆုံးထွက်ပေါ်လာတဲ့အရတားအစိုးရကပြည်သူနဲ့အတူဆိုတဲ့စံပုတ်တင်တဲ့ရှစ်ခီးကိုဖျက်ဆီးခြင်းနဲ့လို့ပြောဆိုသွားတဲ့တော်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်ပြည်သူတွေအဖြစ်နဲ့တော်ရရှင်တွေဘယ်လိုသဘောထားကြပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
သောတာရှင်အနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ခုတစ်ခါမှာတော့ကိုကန်တိုက်ပွဲတွေခြေနေကိုတင်ဆက်ပေးကြပါရစေ။တိုက်ပွဲတွေဖြစ်ခဲ့တဲ့ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမြို့မှာအခြေအနေအနေငယ်ပြန်လည်တည်ငြိမ်စပြုလာတာကြောင့်တရုတ်နိုင်ငံဘက်ကတိမ်းရှောင်နေသူတို့ပြန်လာနေတယ်လို့ကုညီကေဇေးကြီးဆောင်ရွက်နေသူတွေကပြောပါရစေ။မြန်မာပြည်မြေပြန့်ဒေသဘက်ကကြံလုံသားတွေကတော့ပြန်လာတာမရှိသေးသလိုလောက်ကိုင်းမြို့အနီးအနားမှာပြစ်ခတ်တံတွေလည်းကြားနေရဆဲပဲလို့ပြောကြပါရစေ။ဒီအသင်းပြည်စုံကိုဒီမြန်မာပိုင်းတင်းတော့ကုမိုးစောကတင်းပေးပို့ထားပါတယ
်ဒီလ6ရက်နေ့ကစတင်ခဲ့တဲ့လောက်ကင်ဒေတာတိုက်ပွဲဟာရပောင်း20လောက်အထိကြိုးကြပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးဒီရပိုင်းတွေအတွင်းမှာတော့အနှဲငယ်ညင်သက်လာပြီးဖြစ်တာကြောင့်စစ်ဆောင်ဒေတာကန်တချို့ဟာလောက်ကင်မြို့ကိုပြန်လည်ဝင်ရောက်လာနေပါတယ်လက်ရှိအခြေအနေကိုတော့လောက်ကင်မြို့မှာကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့လောက်ကင်စီးရုံအုပ်ကြီးဒေါက်တာအောင်ပြန်မိုးကအခုလိုပြောပါတယ်
မြေကမှာတော့လူတွေတော့နည်းနည်းတော့ပြောင်းသွားလာခင်ဗျ။တရုတ်ပြည်ထဲမှာရှောင်းသားတဲ့ဟိုကျွန်တော်တို့ဒီဘက်ကကိုကန့်ဒေတာခံနေဟုတ်ကဲ့တိုင်းနာတွေပြောင်းသွားလာပြီ။ဟိုတဆယ်ရာခိုင်နှုန်းတဆယ်ရာခိုင်နှုန်းတော့များပြောင်းဝင်လာလားမသိဘူးကြောက်ဟုတ်။မြေပြောင်းမြေပြောင်းဖက်ကလူပြောင်းတော့တက်ပွဲချက်တာလည်းမကြသေးတော့မလာလောက်တည်းဦးထင်တယ်ကြောက်ဟုတ်။ဟိုမနေ့ကတော့ညဟိုလောက်9နာရီလောက်တော့နည်းနည်းဟိုပြစ်တဲ့ခတ်တဲ့နေတော့နည်းနည်းပြန်တောင်းလိုက်ပြ။ဟိုတိတ်ကြရတော့မဟုတ်ပါဘူး။
အစိုးရအာဏာပိုင်အဖွဲ့အစည်းတွေကလည်းပြန်လည်နေရာချထားရေးအတွက်ဆောင်ရွက်တာတွေရှိနေကြောင်းအခုလိုဆက်ပြောပါတယ
်ပြန်လည်နေရာချထားရေးတော့ဒီကဦးစည်းခွေကနေမှာဟုတ်ကဲ့ပြောဒီကအာဏာပိုင်နေရာသူတို့ဟိုအတမတော်တို့ဒီဥစ္စာပြည်သူ့ဆွေတို့ကျွန်တော်တို့ရဲတပ်ဖွဲ့တို့နောက်ဒီကဟိုသူတို့အုပ်ချုပ်ရေးရတော့တက်ဆိုင်နဲ့ဌာနဆိုင်နဲ့ပေါင်းတာတော့ကျွန်တော်လုပ်ဆောင်နေပါမယ်ဗျာ
တရုတ်နိုင်ငံနန်ဆန်မြို့မှာနေထိုင်နေသူတဦးကတော့တရုတ်နိုင်ငံဘက်တင်းရှောင်းနေသူတချို့ပြန်လာတာရှိကြောင်းကိုအခုလိုပြောပါတယ
်မြင်းလာကအခု6ရက်9ရက်တပတ်ပေါင်းချင်းပါကျွန်တော်တို့ဒီမြို့ဝင်းပေါ့တို့ကဖွင့်တယ်ကိုမဖွင့်တော့သူနေသူဟန်ကပြန်ကြတာပေါ့သူနေသူဟန်ကခိုးပြန်ကြတာပေါ့ဒီရရတဲ့စီကိုပြန်တာပြန်တာရှိတာပေါ့
ကိုလုံမျိုးကန်တယောက်ကလည်းဌာနဆိုင်ရာဝန်ထမ်းတွေလောက်ကင်မျိုးမှာပြန်လည်တာဝန်ထမ်းဆောင်နေတယ်လို့ကြားသိရကြောင်းပြောပါတယ
်ဌာနဆိုင်ရာနဲ့အကလုံးပြန်သွားနေရတယ်လို့ပြောတော့ကျမရေးတို့ပညာရေးတို့အညွန်မီစီးနေပိုင်းနဲ့အကလုံးသွားနေရတယ်လို့ပြောတော့ဒီလိုကကျွန်တော်ဌာနဆိုင်ရာနဲ့အကလုံးပြန်ခန့်ခါရလေလက်ရှိနေပါတယ်သွားနေခန့်ခါရလေအခုကအဲကြီးနေပိုင်းနဲ့အကလုံးပြန်လုပ်လိုက်တယ်ဆိုတော့အကိုပြန်ရတယ်လို့ပြောတယ်
လောလောဆယ်မှာတော့လောက်ကိုင်းနဲ့ချင်းရွှေဟော်ကားအသွာလာတွေအနေချင်းပြန်လဲစတင်နေပေမဲ့အရင်အခြေအနေကိုပြန်မရောက်သေးဘူးလို့လည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ပြည်နယ်ရဲတပ်ဖွဲ့ကတာဝန်ရှိသူတဦးကတော့အခြေအနေဟာလုံးဝတည်ငြိမ်ပြီလို့ပြောလို့မရသေးဘူးလို့ဆိုပါတယ်
။ပြောလို့တော့ခက်နေတယ်လားလောဆယ်နည်းနည်းရှင်းလင်းတော့မယ်လို့သိရတယ်ကျွန်တော်တို့သိတာလေ။
ဒီလအစောပိုင်းကစတင်ခဲ့တဲ့လောက်ကင်ဒေတာတိုက်ပွဲကြောင့်လောက်ကင်မြို့ကန်ပြည်သူ 2,000 လောက်ဟာတရုတ်နိုင်ငံဘက်ကိုတင်းရှောင်ခဲ့ရတယ်လို့လောက်ကင်ဒေတာမှာလာရောက်အလုလုကင်သူ 1,000 ကျော်လောက်ဟာလည်းမြန်မာပြည်အလဲပိုင်းမြေပြန့်ဒေတာကိုပြန်သွားခဲ့ကြရပါတယ်။ဒီလ28ရက်နေ့ကတရုတ်ပြည်သူလူမျိုးရေးတပ်မတော် PLA ကမြန်မာနယ်စပ်ဒေတာအနီးမှာဝေဟင်မြေပြင်ပူးတွဲစည်းလေးကျင်နာတွေကိုဆောင်ရွက်ခဲ့ပါတယ်။ဒါဟာမြန်မာနယ်စပ်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေတရုတ်နိုင်ငံဘက်ကိုကြုံမဝင်လာစေဖို့အတွက်သတိပေးတာဖြစ်ကြောင်းလဲတရုတ်နိုင်ငံရဲ့လေလာသူတွေကသုံးသပ်တယ်လို့အဲ့ဒီအချိန်မှာပဲနယ်စပ်ဒေသတိုက်ပွဲတွေဟာလည်းအရှင်ရော့ကျလာခဲ့ပါတယ်။လောက်ကင်မြို့မှာတိုက်ပွဲတွေစတင်ခဲ့တဲ့နောက်ပိုင်းမှာည9နာရီကနေမနက်6နာရီအထိညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့2015ခုနှစ်တိုက်ပွဲတွေဖြစ်ပွားချိန်ကလည်းလောက်ကင်ဒေတာကိုရေးပေါ်အခြေအနေကြီးညာပြီးစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့ရဘူးပါတဲ့
ခုမှုစော်သတင်းပေးပို့ထားတာပါခုတစ်ခါမှာတော့မကြာခင်မှာကျင်းပမဲ့ဂျာဖြတ်ရွေးကောက်ပွဲအပေါ်ဆောင်ကြည့်မှုသတင်းကိုတင်ဆက်ပေးချင်ပါတယ်ဂျာဖြတ်ရွေးကောက်ပွဲအကြိုကာလလေးလာဆန်းစစ်ချက်တွေရဆိုရင်ဧပြီလ1ရက်မှာကျင်းပမဲ့2019ဂျာဖြတ်ရွေးကောက်ပွဲအပေါ်လူထုရဲ့စိတ်ဝင်စားမှုနဲ့ပါဝင်မဲပေးလူစိတ်နှဲပါလာတာကိုတွေ့ရတာမလို့ဆန္ဒမဲပေးသူဥယျာဉ်ထဲမှာကိုစိုးရိမ်နေလို့ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့ကပြောပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးပါတဲ့ရွေးကောက်ပွဲတွေအပေါ်လူထုစိတ်ဝင်စားမှုနှဲတာဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေမှာတာဝန်ရှိတယ်လို့ဝေဖန်ထောက်ပြကြပါတယ်ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မန်းမြင့်ခိုင်ကတင်ဆက်ထားပါတယ်
ရွေးကောက်ပွဲအကြိုလေးလာဆန်းစစ်ချက်တွေအရပြီးခဲ့တဲ့2015ရွေးကောက်ပွဲနဲ့နိုင်ရှင်ရင်2019ဂျာပြတ်ရွေးကောက်ပွဲမှာပြည်သူတွေအနေနဲ့မဲပေးလူစိတ်နေတာတွေ့ရတာမို့ရွေးကောက်ပွဲနေ့မှာမဲပေးသူဥယျာဉ်ထဲမှာစိုးရိမ်နေလို့ရွေးကောက်ပွဲတွေကိုလေးလာစောင့်ကြည့်နေတဲ့ Base အဖွဲ့ကဆိုင်းရဲကျော်စွာမြင့်ကပြောပါတယ
်ပြည်သူလူထုကဂျာပြတ်ရွေးကောက်ပွဲပေါ်မှာသိရှိမှုနဲ့ပါဝင်လူစိတ်ကကျွန်တော်2015နဲ့ရှင်မယ်ဆိုရင်အရင်နဲ့2015မှာလည်းကျွန်တော်စစ်တမ်းတွေအများကြီးကောက်ခဲ့တယ်2015မေးမှာကျွန်တော်စစ်တမ်းတွေကောက်တယ်ပြီးတော့2016ပြည့်ရခါမှာကျွန်တော်စစ်တမ်းတွေကောက်တဲ့ခါမှာဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုရဲ့စိတ်ဝင်စားမှုကကျွန်တော်တို့အခုထက်ဆန်ပိုများလာကျွန်တော်တို့တွေ့ရတယ်။ဥပမာဆိုကြပါစို့ဟိုရွေးကောက်ဂျာပြတ်ရွေးကောက်ပွဲရှိတော့တည်လာလို့ပြောတဲ့ခါမှာ60နှစ်ရာခိုင်နှုန်းကတည်တယ်။ကျန်တဲ့လူတွေကမတည်ဘူး။ကြေးလက်တွေမှာဆိုရင်တဝက်ကမတည်ဘူး။ဒါဆိုကျွန်တော်နဲတယ်လို့ကျွန်တော်ပြောလို့ရတယ်။နောက်တစ်ခါမဲထည့်မလားလို့ပြောတဲ့ခါမှာကန်တီကန်မှာမဲထည့်မယ်လို့ပြောတာ58ရာခိုင်နှုန်းကပြောတယ်။ကျန်တဲ့ကျွန်တော်တို့ရာခိုင်နှုန်းကမသိမသေးကြဘူး။မသေးကြသေးဘူးပေါ့လေ။ဆိုတဲ့ဟာမျိုးပြောတယ်ဆိုကျွန်တော်တို့အခုဂျာပြတ်ရွေးကောက်ပွဲကျင်းပရတဲ့နေရာမှာမဲဆန္ဒရှင်ဦးကြီးရဲ့နှစ်တန်းရွေးကောက်ပွဲကော်မရှင်အစည်းအဝေးဆရာရဆိုရင်နှစ်တန်းနဲ့တသိန်းလောက်ရှိတယ်။ဆိုနှစ်တန်းရဲ့တသိန်းမှာတဝက်လောက်ကပဲလာကျင်တယ်ဆိုတဲ့သဘောမျိုးပြောတဲ့သဘောမျိုးဖြစ်နေတာ။ဆိုဒါကကျွန်တော်တို့တွေဒါကျွန်တော်တို့ရွေးကောက်ပွဲအတွက်ဒီမိုကရေစီအသွင်ကူးပြောင်းမှုအတွက်နိုင်ငံသားတွေကရွေးကောက်ပွဲမှာမပါဝင်လို့စိတ်နည်းနေတာမကောင်းဘူးဆိုတဲ့အချက်ပါပဲ။အချက်ပေါ့။ဒါအဲ့ဒါကျွန်တော်တို့စိတ်ပူတယ်ကျွန်တော်ပြောတာ။
ဒီမိုကရေစီစနစ်အတွက်အရေးပါတဲ့ရွေးကောက်ပွဲတွေအပေါ်လူထုစိတ်ဝင်စားမှုနှဲရခြင်းအတွက်ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေမှာတာဝန်ရှိတယ်လို့သူကဆိုပါတယ
်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကိုဟိုစီစဉ်ပြီးတော့မှဥဆောင်ပြီးကျင်းပရမယ်။ဒါကျွန်တော်ဥပဒေထဲမှာရရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ဝတ္တရားထဲမှာရွေးကောက်ပွဲကိုကျင်းပရမယ်။ပြီးတော့မှကျွန်တော်နိုင်ငံရေးပါတီတွေကိုကြီးကြပ်ရမယ်။နောက်ကျွန်တော်တို့ရွေးကောက်ပွဲကျွန်တော်အငင်းခုံတွေဆိုဟိုဖြစ်ရှင်းရမယ်။ဆိုရွေးကောက်ပွဲကျင်းပမယ်ဆိုတဲ့မှာရွေးကောက်ပွဲကျင်းပရုံနဲ့ဟုတ်ပြည်သူလူထုရဲ့မဆန္ဒရှင်အသိပညာပေးနှိုးဆော်ရေးလုပ်ငန်းကိုကျွန်တော်လုပ်ရမယ်။ ဆိုဒါလေရွေးကောက်ပွဲကော်မရှင်ရဲ့ဒီရဲ့တာဝန်တစ်စိတ်တစ်ပိုင်းပါတယ်လို့ယူဆတယ်။နောက်တစ်ချက်ကကျတော့ကျွန်တော်တို့ဒီနိုင်ငံရေးပါတီရဲ့ကနေပြီးတော့မှကျွန်တော်လှုပ်ရှားမှုတွေနည်းတာလေကျွန်တော်အရေးကြီးဆုံးအရေးကြီးတဲ့အစိတ်ပိုင်းပဲ
။ Peace အဖွဲ့အနေနဲ့တော့ဂျားပြည့်ရွေးကောက်ပွဲနေ့မှာမြို့နေ22မြို့နေကိုရွေးကောက်ပွဲလေးလာစောင့်ကြည့်သူ600နီးပါးဆေးလွတ်ပြီးစောင့်ကြည့်မှာဖြစ်ပါတယ်။2019ကြားပြတ်ရွေးကောက်ပွဲအကြိုကာလမှာအကြမ်းဖက်မှုနဲ့ပုံကိုရေးဆိုင်ရာပုတ်ခတ်ပြောဆိုမှုတွေလုံဆောင်မှုတွေတော့မတွေ့ရဘူးလို့ Pace အဖွဲ့ရဲ့ကြားပြတ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလလီလာစောင့်ကြည့်ခြင်းကနဦးအစီရင်ခံစာမှာဖော်ပြထားပါတယ်။2019ကြားပြတ်ရွေးကောက်ပွဲအကြိုကာလမဲဆင်းလီလာပြုစုတာတွေကိုတအိမ်တက်ဆင်းလီလာတဲ့အခါလူဦးရေ60ရာခိုင်နှုန်းကျော်ကိုပဲရွေးကောက်ပွဲကော်မရှင်ကမဲဆင်းမှန်ပြန်လည်စမ်းစစ်ပြီးအဲ့ဒီတဲက60ရာခိုင်နှုန်းဟာမဲဆင်းပြင်ဆင်မှုမလုပ်ခဲ့ရဘူးလို့ပြောကြတယ်ဆိုပြီးPace အဖွဲ့ကပြောပါတယ်။ဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်နယ်တွေမှာစိတ်ဝင်စားမှုပိုနေတာတွေ့ရပြီးဒါနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်နဲ့မကပဲရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုးစော်ရမယ့်အာဏာပိုင်တွေမှလည်းတာဝန်ရှိတယ်လို့ Peace and Justice မြန်မာအဖွဲ့ကမတ်ရွှေဤဝင်းကပြောပါတယ
်။ရွေးကောက်ပွဲဆိုတာပြည်သူ့ရွေးကောက်ကော်မရှင်မှလာတာဝန်ရှိတာမဟုတ်ပဲနိုင်ငံတော်အဆင့်မှာရှိတဲ့ရွေးကောက်ပွဲဆိုင်ရာဟိုပြောပါဆိုင်ဝင်ရှိတယ်ပေါ့နော်ပြည်သူ့ရွေးကောက်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးနှိုးဆော်နိုင်ငံရှိတဲ့လူတွေအားလုံးကလည်းတာဝန်ရှိပါတယ်။နောက်ပြီးတော့ကျမတို့လိုအရက်ဖက်ဖွဲ့စည်းတွေဟာလုံနိုင်ငံရှိတဲ့လုံနေတော့လဲကျမတို့လိုအရက်ဖက်ဖွဲ့စည်းတွေပုံမလုံးဆောင်နိုင်မှုအတွက်နိုင်ငံတော်ပိုင်းဆိုင်ရာရောအစားပိုင်းဆိုင်ရာရောကျမတို့နဲ့လည်းပူးပေါင်းကူညီမှုကျမတို့ဒီဟိုနဲ့လက်တွဲပြီးတော့ပေါ့နော်တူတူဆောင်ရွက်ဆိုင်မှုဆိုတာအရင်အရေးကြီးပါတယ်လို့ပြောချင်ပါတယ
်။တနိုင်ငံလုံးမှာလစ်လက်နေတဲ့လွတ်တော်မဲဆန္ဒနဲ့19နေရာအတွက်ပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးရန်ကုန်တိုင်းအတွင်းမှာဆိုရင်ကော်မူးမဲဆန္ဒနဲ့လိုင်းတာယာမဲဆန္ဒနဲ့ကမာရွတ်လိုင်ကြီးမြနိုင်လာတာဗဘဲတန်းစိတ်ကမ်းမြို့နယ်တွေပါဝင်တဲ့အမျိုးသားလွတ်တော်အမတ်6မဲဆန္ဒနဲ့ရခိုင်ပြည်နယ်ကအမ်းမဲဆန္ဒနဲ့ရှမ်းပြည်နယ်ကမိုင်းရှုနဲ့ကျေးတီမဲဆန္ဒနယ်တွေမှာတော့အကျိတ်နဲ့ရှင်ပြန်ရပွဲရှိနေပါတယ်ရှင်
။မမြင်ခံတဲ့ပြည်ပို့ထားတာပါ။ခုတစ်ခါမှာတော့ထိုင်းနိုင်ငံဆက်ရုံကမြန်မာအလို့သမားတွေကိုနင့်နာချင်မပေးဘူးဆိုတဲ့တဲ့တင်ကိုတင်ဆက်ပေးကြပါရယ်။ထိုင်းနိုင်ငံကတရိတ်ဆန်ဆာထုတ်လုပ်တဲ့ PCG ဆိုတဲ့ဆက်ရုံတရုံကနေပြီးတော့လွန်ခဲ့တဲ့၄လမှာအလို့ထုတ်ခံခဲ့ရတဲ့မြန်မာအလို့သားတရားကျော်ဟာမတ်လ31ရက်နေ့မှာတော့နင့်နာချင်ထိုင်းဘတ်ငွေ2တန်းကျော်ပြန်ရခဲ့ပါရယ်။မြန်မာအလို့သမားတွေကထိုင်းအလို့သမားကာကွယ်ရုံးမှာအလို့ရှင်ကိုအမှုဖွင့်တိုင်ကြားပြည့်တဲ့နောက်ပိုင်းမှာမှအခုလိုနင့်နာချင်ရလိုက်တာဖြစ်ပါရယ်။ပြည်စုံကို view ထိုင်းစိုက်ဖြူရေမြားပိုင်းတင်းတောက်မဲအိမကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့အနီးစမုတ်ပရာကန်ခရိုင်စမုတ်ပရာကန်မြို့နယ်တဲကတတိယဆန်အစားစာထုတ်လုပ်တဲ့ဆက်ရုံတစ်ခုမှာအလုပ်လုပ်နေတဲ့မြန်မာလုံသမားတရားကျော်ဟာလွန်ခဲ့တဲ့၄လခန့်ကစပြီးနင့်နာကြီးမရပဲအလုပ်ကနေရန်နာချင်းကိုခံခဲ့ရတာပါ။ဒီအတွက်အလုပ်သမားတွေကိုအကူအညီပေးတဲ့ AAC မဟာမိတ်အဖွဲ့ကနေတဆင့်ထိုင်းအလုပ်သမားကာကွယ်ရေးရုံးကိုတိုင်ကြားခဲ့ပါတယ်။ဒီအတွက်အလုပ်သမား56ယောက်ဟာမတ်လ31ရက်နေ့မှာတော့သူတို့ကိုအလုတ်ကနေထုတ်ပယ်လိုက်တဲ့အတွက်နင့်နာကြီးဘတ်ငွေ2တန်းကျော်ရရှိခဲ့တယ်ဆိုပြီး AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
။အဲ့တော့အလုတ်ရုံကတော့ဟို PCG လို့ခေါ်တယ်ကျွန်တော်တို့တလိဆန်အစားစားနိုင်ငံခြားပို့တဲ့အလုတ်ရုံပေါ့နော်။ကြောင်စာတွေခွေးစာတွေထုတ်ပြီးတော့နိုင်ငံခြားပို့တယ်။လွန်ခဲ့တဲ့၄လလောက်ကတည်းကဒီလုံသမားတွေကိုအကြောင်းမဲ့လှုပ်ချုပ်ပြစ်လိုက်တယ်အလုတ်ရုံလှုပ်ပါတယ်ဆိုပြီးတော့ချုပ်တော့ကတော့လူအပေါင်း108ယောက်အဲ108ယောက်မှာအခုနောက်ပိတ်ဆုံးရောက်ရှိရတဲ့ချိန်မှာ65ယောက်ကျန်တဲ့လူတွေကဒီယုံကြည်မှုနဲ့တာလဲပါတယ်ယောက်ျားကိုမရတော့ဘူးတင်ပြီးတော့စိတ်ဓာတ်ကျပြီးတော့လှုပ်တွေပြောင်းနေရတယ်ပြောင်းပုံပြီးတော့တိုင်ချက်မဖွင့်တဲ့လူတွေပေါ့နော်အဲစိတ်ဓာတ်ကျကျန်းခံပြီးတော့ရေရှည်တိုင်ချက်ဖွင့်ထားတဲ့လူတွေ65ယောက်ကတော့ဒီနေ့အားလုံးပေါင်း2,000,000-5,000ရတယ်မှာအားလုံးဗမာငွေနဲ့ခုတွက်ကြည့်လိုက်တာကာလာပေါက်စရာ3,000,000-38,000ရတယ်မှာ
အလုသမားတွေထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုသမား၈ယောက်ပါဝင်ပြီးတခြားပန်းရောင်ကတ်ကင်ဆောင်ထားတဲ့အလုသမားတွေလည်းပါဝင်တာပါစက်ရုံကအလုပါတဲ့အချိန်လူအင်အားလျှော့ချရမှာလုတ်တဲ့၅နှစ်၆နှစ်ရှိတဲ့အလုသမားတွေလည်းပါဝင်ခဲ့ပါတယ်အလုသမားတရားကျော်ကိုလျှော့ချလိုက်ပြီးတဲ့နောက်မှာတော့နောက်ဆုံးအချိန်အထိတရားစွဲဆိုအမှုရင်ဆိုင်ခဲ့တဲ့အလုသမား56ယောက်သာနင့်နာကြီးရရှိခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံမှာတရားဝင်ကတရားမဝင်ပါမြန်မာအလုသမားအားလုံးပေါင်းရင်3တန်းကနေ4တန်းလောက်ထိရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ရှင
်မိမသတင်းပေးပို့ထားတာပါ VOA ကနေတော့ကြာနေညပိုင်းစီစဉ်တွေကိုဆက်ပြီးတိုက်ရထုတ်လွှင့်ပေးနေပြီးတော့မကြာခင်မှာတင်ဆက်မဲ့ဒုတိယပိုင်းစီစဉ်မှာတော့အမျိုးသမီးကဏ္ဍတုတဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍစာရတွေကိုနားဆင်ကြရဖို့လည်းရှိပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင်။2019ခုနှစ်မတ်လ31ရက်တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနိုင်ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းတူမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
မှတ်ပါတယ်။ဒီအမျိုးသမီးအရေးနဲ့ကြားမတန်းတူညီများရေးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတာတဲ့အကြောင်းတွေထဲမှာ
2019နိုင်ငံတကာအမျိုးသမီးရဲစွမ်းတက်တီရှင်စူပွေးဝဲခန္ဓာအကြောင်းကိုလည်းမျိုးသမီးကဏ္ဍမှာပြေစုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်သုတဆောင်တဲ့အမေရိကန်တခွင်စီစဉ်နဲ့သိပ္ပံတနည်းပညာကဏ္ဍဆရာတွေကိုနာဆင်ကြမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။2019ခုနှစ်အတွက်ချီးမြှင့်တဲ့ International Women of Courage Award နိုင်ငံတကာအမျိုးသမီးရဲစွမ်းတက်တီရှင်စူပေးပွဲခန္ဓာကိုအမေရိကန်နိုင်ငံကြားရေးဌာနကမတ်လ29ရက်နေ့မှာကျင်းပခဲ့ပါတယ်။သမ္မတကရောမီလနီယာထရမ့်လည်းတက်ရောက်ခဲ့ပါတယ်။ဒီနှစ်ဆုရှင်73ရောက်ထဲမှာဘယ်သူတွေပါဝင်ပါလဲ။ဘာကြောင့်ဒီဆုကိုချီးမြှင့်ခြင်းခံရပါသလဲ။ဒီကြောင့်ပြည်စုံကိုတရင်ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကစူးစီးတင်ဆက်ထားပါတယ်ရှင
် You can bend but never break me.Cause it only serves to make me more determined to achieve my final goal.
These honorees of the, on the stage with me have fought for their rights and for the rights of others. Each battle forces, such as governments, the courts.
ကျမနဲ့အတူဒီစီမင်းပေါ်မှာရောက်နေကြတဲ့ဆုရှင်တွေဟာသူတို့ရဲ့အခွင့်အရေးတွေအပြင်တခြားလူတွေရဲ့အခွင့်အရေးတွေအတွက်ပါတိုက်ပွဲဝင်ပေးခဲ့ကြသူတွေပါအစိုးရတွေတရားရုံးတွေကိုရင်ဆိုင်ခဲ့ရပြီးကြားမခွဲခြားဆက်ဆံမှုအကြမ်းဖက်မှုအခက်တိုက်စားမှုတိုက်ဖျက်ရေးအတွက်ရုန်းကန်ခဲ့ကြသူတွေပါသူတို့ဟာအကျဉ်းချခံရမှုနဲ့အသက်ဆုံးရှုံးမှုအပါအဝင်ကြီးလေးတဲ့ပေးဆပ်မှုတွေကိုရင်ဆိုင်ခဲ့ကြရသူတွေပါဒီလိုစဉ်းစားလို့တောင်မရနိုင်တဲ့အခက်ခဲတွေကိုရင်ဆိုင်ပြီးစွဲလုံးလာမလျှော့ခဲ့ကြတဲ့တတ်တည်ရှိလာတဲ့သူတို့ရဲ့အမခန့်တဲ့နမူနာတွေကြောင့်ဒီဂရီကဘာကြီးမှာအပြောင်းလဲကိုဖော်ဆောင်နိုင်ခဲ့ကြတာပါလို့အမေရိကန်သမ္မတကရောမီလနီယယ်ထရမ့်ကအမေရိကန်နိုင်ငံခြားရေးဌာနမှာဗုဒ္ဓနေ့ကကျင်းပခဲ့တဲ့2019ခုနှစ်နိုင်ငံတကာအမျိုးသမီးများရဲစွန်တတ်တည်ဆုရှင်များစုပေးပွဲအခမ်းအနားမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်2009ခုကစလို့အမေရိကန်နိုင်ငံကြားရေးဌာနကစတင်ချီးမြှင့်ခဲ့တဲ့ဒီစုကိုမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း60ကျော်ကအမျိုးသမီး100ကျော်တို့စုချီးမြှင့်ခြင်းခံခဲ့ရပြီးဖြစ်ပါတယ်။မြန်မာနိုင်ငံကဆုရှင်တွေကတော့အခု NLD အဖွဲ့ရဲ့ရန်ကင်းမဲဆန္ဒရှင်အမတ်လည်းဖြစ်အချိန်ကဒီမိုကရေစီရေးနဲ့အမျိုးသမီးရေးလှုပ်ရှားသူလည်းဖြစ်တဲ့မတ်ဇေမာအောင်ဖြစ်ပြီး2015ခုနှစ်မှာစုချီးမြှင့်ခြင်းခံရသူကတော့ကျမဒန်းတူကိုရဲ့အဖွဲ့ကိုမတီးသူပြင်းကချင်ငင်းရရဲ့ကိုရဲ့ကိုလေပူတွဲမတီးခဲ့သူဖြစ်တဲ့ကချင်တိုင်းရင်သူမတ်မေဇပယ်ဖြူပဲဖြစ်ပါလေဒီနှစ်ဆုရှင်73ဦးရှိပေမဲ့လို့လေ72ဦးသာအခမ်းအနားကိုလာရောက်ဆုယူနိုင်ခဲ့ကြပါလေသူတို့တွေကဘယ်သူတွေပါလေအရွယ်မရောက်သေးတဲ့မင်းကလေးငယ်တွေကိုအတိအဓမ္မအိမ်တောင်ပြုခံရမှုတိုက်ဖျက်ရေးကြိုးပမ်းခဲ့သူဘင်္ဂလားဒေ့ရှ်နိုင်ငံကရှာမင်အက်တာဘော့စဝါနာကလူခွေးလှုပ်ရှားသူမလက်ဘိုဟိုမော်လဖာကိုလံဘီယာမှာအဆက်နဲ့တိုက်ခိုက်ခံရသူတွေကယ်ဆယ်ရေးဖောင်ဒေးရှင်းကိုမတီးခဲ့တဲ့အဖွဲ့ဥက္ကဋ္ဌနတာလီယာပွန်စတလီယွန်ကွန်ဂိုသမ္မတနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူရေဘက်ကာကဘူဟူအီရတ်မှာအီရတ်အမျိုးသမီးလွတ်လပ်မှုအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဂျန်နက်အယ်ဂါဇာနီဂျီးမှာမိသားစုတွေကိုကူညီသူပမှုအချက်တို့အစက်ကအမျိုးသမီးနဲ့မင်းကလေးငယ်၃ပုံ၂ပုံနှိမ့်ဆက်ခံရတဲ့ပါပွားညူဂီနီမှာမိသားစုအပြောင်းလဲဖော်ဆောင်ရေးအဖွဲ့ကိုမတည်သူဗရိုနီကာဆီမိုဂန်ပီရူးနိုင်ငံမှာကျမခွဲခြားဆက်ဆံမှုတိုက်ဖျက်ရေးအတွက်ဥပဒေအကျိုးတော်ဆောင်အာလက်ကွန်ထရက်စတာဘောက်တီစတာတရီလင်ကာမှာလူအခွင့်ရေးလှုပ်ရှားသူဆန်ဒရာဘက်ကီနိုကာ စီးရီးယားမှာခရီးယန်ရောမွတ်စလင်တွေအတွက်ပါကူညီဆောင်ရွက်ပေးခဲ့သူကက်သလစ်တီလာရှင်ကယ်ရိုလိုင်းဖာဟန်တူရကီမှာလိင်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖြည်လှုပ်ရှားသူဆာဒတ်အုတ်ခန်နှင့်ယီမန်မှာခရီးသူငယ်များအကာအကွယ်ဆောက်ရှောက်ပေးနေသူဖာဒီယာသာဘက်တို့ဖြစ်ကြပါတယ်ဆူရှင်73ဦးနဲ့အခမ်းအနားကိုမတက်ရောက်နိုင်ခဲ့တဲ့ဆူရှင်ကတော့ဗီယက်နမ်ကဖြစ်ပါလေအခမ်းအနားမှုဖြစ်ဆောင်ရွက်ခဲ့တဲ့နိုင်ငံခြားရေးဌာနရဲ့ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးသောမတ်ရှန်နန်က
Finally we honor one woman who is not able to be here today Nguyen Ngoc Nguyen of Vietnam an outspoken critic of injustice and human rights violations blogger and online activist
ခုနောက်ဆုံးကျွန်တော်ဂုံပြူမဲ့အမျိုးသမီးကတော့ဒီကနေ့စူဂိုရိုင်းစူဂိုလာရောက်လက်ခံနိုင်ခြင်းမရှိပါသူဟာဗီယက်နမ်နိုင်ငံကငွင်ဝင်းနုဝင်းဖြစ်ပါတယ်သူဟာလူခွင့်ရေးချိုးဖောက်မှုတွေအပေါ်ပွင့်ပွင့်လင်းလင်းဝေဖန်ခဲ့သူလည်းဖြစ်ဘလော့ဂါအပြင်အွန်လိုင်းမှာလှုပ်ရှားခဲ့သူလည်းဖြစ်ပါတယ်ဝင်းဟာအောက်တိုဘာလကဆက်လို့ထိန်းသိမ်းခြင်းခံနေရပါတယ်သူဟာဗီယက်နမ်မှာအဆိုးဆုံးဖြစ်တဲ့ပဝန်းကျင်ကိုထိခိုက်စေတဲ့အစိတ်ဖြစ်စေတဲ့ဆွန့်ပစ်ပစ္စည်းအကြောင်းဖော်ထုတ်ပြီးတဲ့နောက်အဖမ်းခံခဲ့ရပါတယ်။မတရားမှုအဂတိလိုက်စားမှုကိုထုတ်ဖော်ရဲတဲ့သတိနဲ့ပြည်သူတွေရဲ့အခွင့်အရေးအတွက်ယက်တီပေးခဲ့မှုကြောင့်သူ့ကိုဒီကနေ့ဆုချီးမြှင့်ရခြင်းဖြစ်ပါတယ
်။ဆုရှင်တွေကိုစားမိကွန်းပြောကြားခဲ့သူနှစ်ဦးနဲ့ဘော့စဘာနာကလူခွေးလှူရှားသူမလဘဟိုမလဖာကကျမခွဲခြားဆက်ဆံတဲ့အကြမ်းဖက်မှုတန်းခံခဲ့ရတဲ့သူရဲ့ဘဝရုန်းကန်မှုကိုပြန်ပြောင်းပြောခဲ့တာက
As a gender-based violence survivor and also a woman in living with a disability
ကျမအနေနဲ့ကြားမခွဲခြားဆက်ဆံမှုကိုအခြေခံတဲ့အကြမ်းဖက်ခံရမှုကနေအသက်မသေးပဲကြံရိုက်ခဲ့သူပါရက်ဆက်လာတဲ့တိုက်ခိုက်မှုတွေကိုခံခဲ့ရပြီးကျမမှာမတန်ဆွမ်းသူဘဝနဲ့နေထိုင်ခဲ့ရပါတယ်ဒီလိုဖြစ်ပေမဲ့လည်းကျမအနေနဲ့စိတ်ဓာတ်မကျခဲ့တဲ့အတွက်ကိုကိုကိုဂုဏ်ယူမိပါတယ်ကျမရဲ့ဖြစ်ရက်ကိုတခြားအမျိုးသမီးတွေအတွက်လည်းအားကျစေဖို့အပြင်ကျမရဲ့မလျှော့တဲ့ဇွဲအရာကျမလိုပဲတခြားအကြမ်းဖက်ခံရသူတွေရဲ့ဘဝကိုအပြောင်းအလဲဖော်ဆောင်ရမှာအခုအညီပေးနိုင်ကြလိမ့်မယ်လို့ကျမမျှော်လင့်ပါတယ
်ကလံပီယာနိုင်ငံသူနတာလီယာပွန်စတီလီယွန်ကတော့မျက်နှာအက်ဆစ်နဲ့တိုက်ခိုက်ခံရသူဖြစ်ပြီးသူဟာ Natalia Pontelion Foundation ကိုမတီကဘဝတူအက်ဆစ်တိုက်ခိုက်ခံရသူများကိုကူညီဆောက်ရှောက်ပေးနေသူဖြစ်ပါတယ်
။ Almost 3 years ago, I was at my mom's house and I received a call. Supposedly
လွန်ခဲ့တဲ့နှစ်နှစ်ကကျမအမေရဲ့အိမ်ကိုသွားနေတုန်းကကျမရဲ့ချစ်သူဟောင်းကတကားဘဝမှာစောင့်နေခဲ့ပါတယ်။ကျမလည်းသတိမထားမိပါဘူး။ကျမအမိုက်ပစ်ဖို့အတွက်အပြင်ကိုထွက်လာတော့ခေါင်းဆောင်ထားတဲ့အမျိုးသားတူကကျမကိုအဆင်နဲ့ပက်ပါတယ်။ကျမအသားတွေလောင်းကုန်ပါတယ်။အဝတ်အစားတွေလည်းလောင်းကုန်တယ်။ကျမမျက်လုံးမမြင်ရတော့ဘူး။ကျမဆေးရုံကိုရောက်တော့ကျမမျက်နှာရဲ့38ရာခိုင်နှုန်းကအဆစ်လောင်းနေပြီ။ကျမခန္ဓာကိုယ်ထဲမှာဘယ်လောက်ထိဒီဒဏ်ကိုခံရမယ်ဆိုတာအဲ့ဒီတုန်းကဆေးဝင်တွေကလည်းမပြောနိုင်ခဲ့ကြဘူး။ကျမမျက်လုံးကန်းသွားနိုင်တယ်။ကျမအတွက်ယူကျုံးမရစိတ်ထိခိုက်ဖြစ်ရပါတယ်။ကျမပြန်ပြီးနလန်ထူလာတဲ့အချိန်မှာကျမမှာရွေးစရာလမ်းနှစ်ခုရှိခဲ့ပါတယ်။အလွင်လန်းကအိရာထဲမှာပဲလဲပြီးဒေါသတွေထွက်နေမလား။နောက်ပိုးပြီးခက်ခဲတဲ့လမ်းကတက်တိမွေးပြီးကို့ဘဝကိုဆက်ပြီးရှောက်မလား။ကျမဒီလမ်းကိုရွေးခဲ့ပါတယ်။ကျမဘဝသစ်ကိုပြန်ပြီးစနိုင်ခဲ့ပါတယ်
။အမေရိကန်နိုင်ငံခြားရေးဌာနကနှစ်စဉ်ချီးမြှင့်တဲ့နိုင်ငံတကာမြို့သမီးတက်တိဆုရှင်တွေနဲ့မြန်မာနိုင်ငံကဆုချီးမြှင့်ခြင်းခံခဲ့ရသူ2ဦးနဲ့2ဦးကတော့2015ခုနှစ်ကဆုချီးမြှင့်ခြင်းခံခဲ့ရသူမမီစပေဖြူပဲဖြစ်ပါတယ်။ထိုစဉ်ဆုရရှိမှုနဲ့ပတ်သက်လို့သူ့ရဲ့ပြောကြားချက်ကိုပြန်လည်တင်ပြရင်ဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။တကယ်တော့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေပေါ့ဒီအမျိုးသမီးအရေးအတွက်ကအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျမတယောက်တည်းမဟုတ်ပါဘူးအများကြီးပဲရှိပါတယ်။ဒါပေမဲ့လေဟိုကျမကိုမှဘာကြောင့်ရွေးချယ်ချိမြင်ရတလဲဆိုတော့မိကွန်းလေးပေါ့နော်ကျမလည်းစဉ်းစားကြည့်ပါတယ်ဘာကြောင့်တို့ကျမကိုရွေးချယ်တာအများဖြစ်လိမ့်မလဲပေါ့ကျမစဉ်းစားမိတဲ့ကျမအတွေ့အလေးကိုပဲဟိုပြောပြပါရစေမှတ်ပါတယ်ဒီအမျိုးသမီးရေးနဲ့ကျမတန်းတူညီများရေးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတာတဲ့အကြောင်းတွေထဲမှာကချင်တိုင်းရင်သူဖြစ်တယ်ပြီးတော့ကျမဟာအမျိုးသမီးရေးနဲ့ကျမတန်းတူညီများရေးအတွက်ဒီ issue တခုတည်းအတွက်ဆောင်ရွက်နေတာမဟုတ်ဘူးပေါ့နော်တစ်ဖက်မှာဒီက ကျွန်တော်ပချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရတန့်ရေးငင်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျွန်တော်မြန်မာနိုင်ငံမှာပထမအဦးဆုံးဟိုအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါအဝင် issue အများကြီးကိုကျွန်တော်ပါဝင်ဆောင်ရွက်နေတာကလည်းတစ်စိတ်တစ်ပိုင်းပါပါလိမ့်မယ်ပြီးတော့ဒီငင်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားစွဲဆိုအရေးယူခံရဘူးလေကျွန်တော်တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျွန်တော်တို့ဒီတရားရုံးတွေကိုအချိန်ပေါင်းများစွာတွားပြီးတော့မှကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်အမျိုးသမီးတွေအတွက်ကိုယ့်မှာကြလာနိုင်တဲ့အန္တရာယ်တွေကိုဘလောက်ပဲရှိလာပါစေပေါ့နော်ရပ်တည်နိုင်တဲ့ကြိုးပမ်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ချီးမြှင့်ခြင်းဖြစ်တယ်လို့ကျွန်မကတော့ခုပါတာကိုအဲ့လိုထင်နေရပါဘူးလေ
bend but never break me cause it only serves to make me more determined. 2019 အမျိုးသမီးရေးဆွဲတက်ရှင်စုပေးဝဲအကြောင်းကိုဒေါ်လာတန်တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍမှာနာဆင်ခဲ့ကြတာဖြစ်ပါတယ်။တော်တာရှင်များရှင် VOA ကနေခုလိုထုတ်လွှင့်ပေးနေတဲ့အတန်လွင့်စီစဉ်တဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရားဖန်ယူနာဆင်နိုင်ပါတယ်။ခုတစ်ခါမှာတော့တူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါရယ်ဒီတစ်ပတ်ရဲ့တူတာဆောင်လေအမေရိကန်တခွင်စီစဉ်မှာမတ်လနဲ့ဧပြီလအတွင်းမှာအမေရိကန်ပြည်အောင်စုအတွင်းမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတွေအကြောင်းကိုကိုအောင်နဲ့တူမတ်စုမွန်ကကူညီတင်ဆက်ထားတာကိုနားဆင်ပါရှင
်မတ်စုမွန်ရေသမရအင်ဗီရိုကိုပြင်ရင်သမရတွေဗမာသွားနေပါလေလို့စဉ်းစားမိသူတွေရှိမလားတော့မသိဘူးဗျ။ဘာလို့လဲဆိုတော့အင်ဘီရိုကိုလူနေလို့မရအောင်အထီးအကြီးစားပြင်ဆင်တာမျိုးကျွန်တော်တို့ဒီတက်တန်းမှာတခါမှမကြဘူးလေ
။ဟုတ်ပါတယ်ကိုအောင်ရေ။ဟိုတုန်းကသမရဟယ်ရီထရူမင်းရဲ့လက်ထက်မှာတော့အင်ဘီရိုကိုအကြီးစားပြင်ဆင်တာတွေလုပ်ခဲ့တယ်နော်။၄နှစ်လောက်တောင်ကြာခဲ့တယ်ဆိုပဲ။
အဲ့လိုပြင်ဆင်မှုတွေလုပ်ခဲ့ပြီးချိန်1952ခုနှစ်မတ်လ28ရက်နေ့မှာသမရထရူမင်းကအိမ်ဘူရိုကိုပြန်ပြောင်းပြီးတော့နေထိုင်ခဲ့ပါတယ်။အိမ်ဘူရိုပြင်ဆင်နေချိန်မှာတော့သမရကပင်ဆယ်ဗေးနီးယားလမ်းတစ်ဖက်ချမ်းကနိုင်ငံတော်အေဂေယာတစ်ခုဖြစ်တဲ့ Blair House မှာနေခဲ့ပါတယ်။ဒါလို့ပြင်ဆင်တာဟာနှစ်ပေါင်းတော်ကြာကာလအတွင်းပထမဆုံးအနေနဲ့အဆောက်အုံတစ်ခုလုံးကိုပြုပြင်မွမ်းမံလိုက်တာပါ
။ဟုတ်တယ်။သမရထရူမင်းရဲ့ခနာကိုအလေးချိန်ကြောင့်မို့လို့အိမ်ဖြူတော်ရဲ့ဒုတိယတက်ကျမ်းမြင်ကကျွန်ကြပြီးတော့ခြေချင်းဝတ်အစ်စ်လွဲလူနီးပါဖြစ်သွေးတဲ့နောက်မှာတော့အိမ်ဖြူတော်ရဲ့အဆောက်အဦတစ်ခုလုံးကိုပြန်ပြီးတော့စစ်ဆေးခဲ့ပါတယ်။အကြောင်းနေဆိုးဆိုးဝါးဝါးပေါ်လာတော့အင်ဂျင်နီယာတွေကတွေ့ခဲ့ပြီးတဲ့နောက်မှာ1948ခုနှစ်မှာစပြီးတော့ပြင်ဆင်ခဲ့တာပါကိုအောင်ရဲ့
။တမိုင်းဝင်အဆောက်အဦဖြစ်တာကြောင့်အဆောက်အဦတစ်ခုလုံးကိုဖြိုချတာမျိုးမလုပ်ဘဲရှေးမူလက်ရာတွေလည်းမပြတ်အောင်နောက်ဒီဘိသူကပညာရှင်တွေကအတက်နိုင်ဆုံးစူးစမ်းပြီးတော့ဒီမူလပစ္စည်းတွေကိုလည်းပြန်အသုံးပြုခဲ့တယ်ဗျ
။ဒါပေမဲ့လည်းဖြစ်တတ်တဲ့သဘာဝပေါ့လေ။သမရကသူ့ရဲ့အိမ်ဖြူတော်တောင်ဘက်ဆင်ဝင်အပေါ်မှာလေသာဆောင်လေးတစ်ခုထည့်ပြီးတော့စောက်တာကိုလူတွေတော်တော်များများကအပြစ်တင်ခဲ့ပါတယ်။ဒါပေမဲ့လည်း Truman လေသာဆောင်လို့နာမည်တွင်ခဲ့တဲ့အဲ့ဒီနေရာကိုတော့နောင်သမရအဆက်ဆက်မိသားစုတွေကအတော်လေးကြိုက်ကြပါတဲ့ရှင
့။အခုတစ်ခါပြောပြခြင်းတဲ့အကြောင်းအရာကတော့မတ်လအတွင်းကွယ်လွန်သွားခဲ့တဲ့သမရနဲ့နောက်ဒီတပ်မှုကြီးတူဖြစ်ခဲ့သူအကြောင်းပါ1969ခုနှစ်မတ်လ28ရက်နေ့မှာအသက်88နှစ်ရှိပြီဖြစ်တဲ့သမရဒရိုက်အိုက်ဆင်ဟာဝါဟာဝါရှင်တန် DC မှာကွယ်လွန်ခဲ့ပါတယ်1890မှာသမရအိုက်ဆင်ဟာဝါကိုဒန်နီဆန်တက်ဆက်စ်မှာမွေးဖွားခဲ့ပြီးသူဟာအနောက်အလယ်ပိုင်းကကန်ဆက်စ်ပြည်နယ်မှာကြီးပင်ခဲ့ပါတယ1955ခုနှစ်မှာတော့ဒီနာမည်ကျော်နယူးယောက်ဝက်စ်ပွိုင်းတက်ကသူကပွဲရခဲ့ပေမဲ့သူဟာပထမကမ္ဘာစစ်အတွင်းနိုင်ငံရဲ့ချားမှာတာဝန်ထမ်းဆောင်တာမျိုးမရှိခဲ့ပါဘူးစစ်ပွဲပြီးတဲ့အခါမှာတော့သူ့ရဲ့ချင်းတွေပေါ်အထက်အရာရှိတွေကတဖြည်းဖြည်းချင်းသတိပြုမိလာပြီးယာရုတဖြည်းဖြည်းချင်းတိုးလာပါတယ
်ဒုတိယကမ္ဘာစစ်ပွဲကာလတုန်းကအီဆန်ဟောဝါကမဟာမိတ်တပ်တွေရဲ့အကြီးအကဲတဦးဖြစ်လာပြီးတော့ဒါဟာဆိုရင်ဗိုလ်ချုပ်ကြီးတဦးရဲ့လက်အောက်မှာစွန့်ဆောင်ရေးအကောင်းဆုံးတပ်ဖွဲ့တွေကိုတစုတစည်းနဲ့စုစည်းထားနိုင်တာလည်းဖြစ်ပါတယ်။တမိုင်းမှာဒီဒေးလို့လည်းသိကြတဲ့1944ခုနှစ်ဇွန်လ6ရက်နေ့တုန်းကအိုက်ဆာဟာဝါဦးဆောင်တဲ့တပ်တွေကနော်မန်ဒီကမ်းခြေကိုတက်ပြီးတော့သိမ်းပိုင်နိုင်ခဲ့ပါတယ်။နာဇီဂျာမနီတွေလက်နက်ချခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်းတုန်းက1945ခုနှစ်မေလ8ရက်နေ့နောက်ပိုင်းအထိလေသူဟာဥရောပကမဟာမိတ်တပ်ဖွဲ့တွေကိုဦးဆောင်ခဲ့ပါသေးတယ်။
1952ခုနှစ်မှာတော့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO တပ်တည်းရဲ့အကြီးအကဲတာဝန်ကနေဗိုလ်ချုပ်ကြီးအိုက်ဆန်ဟောင်းဝမ်တို့ထွက်ပြီး Republican သမ္မတကိုယ်စားလှယ်လောင်းအနေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်နာမှာ1952နဲ့1956ခုနှစ်တက်တန်းနှစ်ခုလုံးမှာသမ္မတအဖြစ်ရွေးချယ်ခံခဲ့ရပါတယ်ခင်ဗျာ။အခုတော့ဧပြီလတွင်ဖြစ်ပွားခဲ့တဲ့ American သမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုဆက်တင်ပြကြမှာရယ်ဗျာ။ဒုတိယကမ္ဘာစစ်အတွင်း Okinawa ကျွန်းကိုသိမ်းလိုက်တာနဲ့စောင့်မှာမဆုမွန်ရေ1945ခုနှစ်ဧပြီလ10ရက်နေ့မှာ American တပ်ဖွဲ့တွေဟာဂျပန်ပိုင်ကျွန်းတစ်ကျွန်းဖြစ်တဲ့ Okinawa ကိုသိမ်းပိုက်ခဲ့ပါတယ်။ဒီလိုသိမ်းပိုက်မှုကို American Pacific ရေတပ်ကလည်းအဝေးကနေအမြောက်တီနဲ့ပြေးပြီးတော့ထောက်ခုပေးခဲ့တာပါ
။ဒီကျွန်းပေါ်မှာလေတပ်အခြေစိုက်စခန်းတွေလည်းရှိတဲ့အတွက်မဟာဗျူဟာအရအရေးပါတာကြောင့်အဲ့ဒီကျွန်းကိုသိမ်းပိုက်ဖို့သူတို့စူးစမ်းခဲ့တာပါဒါအပြင်မဟာမိတ်တပ်တွေအနေနဲ့လည်းအိုကီနာဝါကျွန်းကိုသိမ်းပိုက်ပြီးတော့ရေတပ်အခြေစိုက်စခန်းဖွင့်လှစ်ထားနိုင်မယ်ဆိုရင်ဒီတပ်တွေအနေနဲ့ဂျပန်ကနေအရှေ့တောင်အာရှစီကိုတွာလာနိုင်တဲ့ရေလမ်းကြောင်းကိုလည်းပိတ်ဆို့တားဆီးနိုင်မှာဖြစ်ပါတယ်
ဒီကျွန်းကိုတိုက်ခိုက်ဖို့စတင်ပြင်ဆင်ကြတဲ့ကအမေရိကန်နေအနေနဲ့ဂျပန်ရဲ့ပြင်းပြင်းထန်ထန်ခုခံမှုကိုရင်ဆိုင်ရမယ်ဆိုပြီးတော့ comment ထားတာပါအဲ့လို comment ထားတဲ့အတိုင်းဒီကျွန်းကိုသိမ်းနိုင်ဖို့3လလောက်ကြာခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းမှာတန်ဖိုးကြီးကြီးမားမားပိတ်ဆက်ခဲ့ရတဲ့တိုက်ပွဲတစ်ပွဲလည်းဖြစ်ခဲ့ပါတယ
်ဟုတ်တယ်ရှင့်ဒီတိုက်ပွဲတွေအတွင်းမှာအမေရိကန်တပ်ဖက်က12,000လောက်ကြာဆုံးခဲ့ပြီးတော့ဂျပန်ဘက်က13,000လောက်သေဆုံးခဲ့ပါတယ်ရှင့်
ခါတော့ဒေါက်တာမာတင်လူသာကင်းဂျူနီယာအကြောင်းကိုပြောအောင်လားဗျာမာတင်လူသာကင်းဆိုတာ ਨੇ လူခွင့်ရေးလှုပ်ရှားသူအသားအရောင်ခွဲခြားမှုစက်ကျင်သူဒန်းလူညီမြအခွင့်ရေးရအောင်ငင်းကျက်တဲ့နီးနဲ့တောင်းဆိုလှုပ်ရှားဆောင်ရွက်သူဆိုပြီးတော့အလုံးကတည်ထားကြတာပါ
ဟုတ်ပါတယ်ရှင်1950ပြည့်လွန်နှစ်တည်နဲ့1960ပြည့်လွန်ကာလတွေမှာနိုင်ငံသားအခွင့်ရေးလှုပ်ရှားမှုကိုအဓိကဦးဆောင်သူတူဖြစ်ခဲ့ပြီးတော့March on Washington လို့ခေါ်တဲ့1963ခုနှစ်ကနိုင်ငံသားအခွင့်အရေးတောင်းဆိုချီတက်ပွဲတွေအတွင်းမှာသူဟောပြောခဲ့တဲ့ I have a dream ဆိုတဲ့မိန့်ခွန်းဟာလူသားမောင်းများစွာအတွက်စိတ်တက်ခွန်အားဖြစ်စေခဲ့ပါတယ
် I have a dream that one day this nation will rise up live out the true meaning of its creed.
ဒေါက်တာကင်းပြောသွားတာပါဒီလိုလူစုကိုဦးဆောင်ခဲ့သူဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာတနစီပြည်နယ်မမ်ဖစ်မှာတနက်နေ့ပြစ်ခတ်လုပ်ကြံခံရပြီးတော့ကွယ်လွန်ခဲ့ပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အကြမ်းမဖက်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာကင်းဟာလူမဲအများစုဖြစ်တဲ့မမ်ဖစ်မြို့တန်ရှင်းရေးလှုပ်သားတွေရဲ့တပိတ်ကိုထောက်ခံဖို့ရောက်နေခြင်းမှာအခုလိုလုပ်ကြံခံလိုက်ရတာပါ
ဟုတ်ပါတယ်သူနေထိုင်တဲ့မော်တယ်အခန်းအပြင်ဘက်မှာသူရက်နေတော့တနက်သမားကပြစ်ခတ်လုပ်ကြံခဲ့တာပါချင်းချောက်မှုတွေနဲ့အတူမုံတီးမှုတွေကိုသူဟာရင်ဆိုင်ခဲ့ရပါတယ်။သူမကွယ်လွန်ငင်ညမန်ပစ်မျိုးကလူမဲခရိယန်ကျောင်းမှာသူစကားပြောနေတဲ့အချိန်ထဲမှာပြည်သူအခွင့်အရေးလှုပ်ရှားသူတယောက်အနေနဲ့အန္တရာယ်တွေကိုရင်ဆိုင်နေရတယ်ဆိုတာသူသိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အသက်ရှင်ရှင်နေခြင်းပေမဲ့အမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသားတွေတန်းတူအခွင့်အရေးရတဲ့နေ့သူမြင်တွေ့ခွင့်ရခြင်းမှရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုခဲ့သေးတာပါ
ဒီညကျွန်တော်ပြောရမယ်ဘာမှလည်းမဆွေးရိမ်ပါဘူးဘသူကမှလည်းမကြောက်ပါဘူးဖျားသခင်ရဲ့ဂုဏ်တွေကိုကျွန်တော်မြင်တွေ့ပြီးပါပြီလို့မာတင်လူသာကင်းကပြောသွားတာပါနောက်နှစ်လအကြာမှာမာတင်လူသာကင်းကိုလှုပ်ကြံတက်ဖြတ်သူ James Albury ကိုလန်ဒန်မှာဖမ်းမိခဲ့ပြီးသူ့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက် American လုံခြုံရေးဝန်ထမ်းတွေဟာတမိုင်းမှာဘယ်တော့မှနဲ့မှမတူအောင်အသေးချာစီစဉ်ဆောင်ရွက်ခဲ့ရပါတယ်
ရေကိုတနက်စီပြည်နယ်ကိုပြန်ပြီးခေါ်ဆောင်လာခဲ့ပြီးတော့ဆွဲချက်တင်တဲ့အခါမှာတော့အပြစ်ရှိကြောင်သူကဝန်ခံတဲ့အတွက်ထောင်ဒဏ်တသက်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့သူကအပြစ်မရှိကြောင်နဲ့မတရားဆွတ်ဆွဲခံရသူဖြစ်ကြောင်ပြောင်းလဲပြီးတော့ထွက်ဆိုပါတယ်ကိုအောင်ရေ
။မတ်လနဲ့အပီလာတွင်မှာအမေရိကန်ပြည်အောင်စုထဲမှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်တဲ့အကြောင်းကိုမတ်အောင်ကိုအောင်နဲ့မဆုမနိုတင်ဆက်ထားတဲ့သုတဆောင်တဲ့အမေရိကန်တစ်ခွင်မှာနားဆင်ခဲ့ကြတာဖြစ်ပါတယ်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့ မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA ကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ဓာတ်ရိုက်ထုံးလွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့သိပ္ပံနဲ့နည်းပညာစီစဉ်ကဏ္ဍကိုနားဆင်ကြမှာဖြစ်ပါတယ်။ဒေါက်ခင်မျိုးသက်တင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံမှာညံများဆဆနဲ့ဒုရဲကြီးကြီးမားမားတွေ့ရတယ်။ကြောက်စိမ့်ဟာနာမည်ကသာကြောက်စိမ့်ဖြစ်ပေမဲ့အယောင်မစိမ့်ပဲတခြားအယောင်မျိုးစုံကိုတွေ့နိုင်တယ်လို့ဒီလိုအယောင်အမျိုးမျိုးရှိတဲ့ကြောက်စိမ့်ကိုအလင်းပိတ်တဲ့အနေထားရောအလင်းဖောက်ထွက်လို့နေပါကြီးနေတဲ့အမျိုးအစားရောတွေ့နိုင်ပါတယ်။ဒီကြောက်စိမ့်ရဲ့အယောင်အသွေးတွေနဲ့ပတ်သက်ပြီးကြောက်မြတ်ပညာရှင်ပူတင်ကျော်သားကပြောပြပေးမှာပါ။ကဘာမှာတွေ့ရတဲ့အေးသွေးကောင်းတဲ့ကြောက်စိမ့်အလုံးရဲ့80ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်တာဖြစ်ပါတယ်။ကြောက်စိမ့်လို့ခေါ်တဲ့ jade မှာ nephrite နဲ့ jade တိုက်ဆိုပြီးအမျိုးအစားနှစ်မျိုးခွဲနိုင်ပါတယ်။ကြောက်စိမ့်မှာတန်အောက်ဆိုင်နဲ့ magnesium ပါဝင်မှုအချို့အစားပေါ်မှာမူတည်ပြီးအယောင်အရင်အနုပွားပါတယ်။တန်တက်ပိုးပြီးကြွယ်ဝလေးလေးအယောင်ရင့်လေးလေးဖြစ်ပါတယ်။အစိမ့်ရဲ့မီကိုစိမ့်အနီးနဲ့အမဲယောင်ကြောက်စိမ့်တွေအထိတွေ့နိုင်ပါတယ်။magnesium ကျွဲဝပြီးတန်တက်နေပါရင်တော့အယောင်ဖြော့တတ်ပါတယ်အဖြူအစိမ့်ဖြော့ကနေခင်းဖြော့ရောင်ထိရှိတာပါဒီထဲမှာတန်ဖိုးအကြီးဆုံးအဖြစ်သတ်မှတ်ကြတဲ့အယောင်ကမြတ်အစိမ့်ရောင်လို့ဦးတင်ကျော်အတန်းကပြောပါတယ
်ကြောက်စိမ့်ရောင်တော့သူကအကောင်းဆုံးရောင် emerald green ကမြတ်စိမ့်ရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် internationally အများနားလည်တာမျိုးပေါ့တော့မြတ်စိမ့်ရောင်ဆိုတာအစိမ့်အဖြောက်မဟုတ်ဘူးသူကလေအပြာနဲ့နဲ့လေးငွေ့တဲ့အစိမ့်ရောင်emerald အကောင်းဆုံးအရောင်ကြတော့ညှို့တဲ့ခါကျဘလို့ပြောလဲဆိုတာ grass green color လို့သူကသုံးပြန်တယ်တကယ်မျက်ခင်းစင်းရောပေါ့နော်အဲ့တော့အစိမ်းကအစိမ်းအဖြောင်းမဟုတ်ဘူးအပြာနဲ့ငွေ့တဲ့အစိမ်းမျိုးဖြစ်ပါတယ်အဲ့ဒါအကောင်းဆုံးလို့သတ်မှတ်ပါတယ်ကြောက်စိမ်းမှာအရောင်အနေနဲ့ပေါ့နော
်အစိမ်းရောင်ရှိတဲ့ကြောက်စိမ်းတစ်ပွင့်ဖြစ်ပေမဲ့တန်ဖိုးသတ်မှတ်တဲ့အခါမှာတော့အရောင်တစ်ခုတည်းပေါ်မှာမူတည်မနေဘူးလို့လည်းပြောပါတယ်
ကြောက်စင်းရဲ့တန်မှုကြတော့အယောင်တစ်ခုတည်းပေါ်မှာလည်းဆုံးဖြတ်တာမဟုတ်ပါဘူးကျွန်တော် transparency အလင်းပေါက်မှုအောင်မှာလည်းမူတည်ပြီးဆုံးဖြတ်ပါတယ်ဆိုလိုတာကြောက်စင်းဆိုတာအလင်းပေါက်တဲ့တွန်းတွဲမျိုးမဟုတ်ပါဘူးသူကအလင်းမှုံနဲ့အလင်းပေါက်လို့ညီပါပဲရှိပါတယ်ကြောက်စင်းတစ်ဝင်ကိုမှလူပြောက်ကကြောက်စင်းလာပြတယ်အဲ့ကြောက်စင်းကအလင်းပေါက်နေတယ်တော့ဗရမားနေလာလို့အဲ့ဒါဆိုကြောက်စင်းလုံးဝမဟုတ်တော့ပါဘူးသူကအလင်းမှုံ translucent အစင်လောက်ပဲရှိပါတယ်အလင်းပေါက်လို့ညီပါပဲရှိပါတယ်အလွန်ဆုံး semitransparent အလောက်ကြီးပဲရှိပါတယ်အဲ့တော့ तू က semi transparent ဖြစ်မယ် emerald green color ဖြစ်မယ်ဆိုတာအကောင်းဆုံးကြောက်စိမ့် imperial jade ပေါ့နော်ကျွန်တော်ဗမာလိုတော့အရေးကြောက်လို့ခေါ်ပါတယ်အဲ့လိုသတ်မှတ်ပါတယ
်အစိမ့်ရောင်မဟုတ်တဲ့ကြောက်စိမ့်ရဲ့တခြားအရောင်တွေကဘာအရောင်တွေပါလဲ
ကြောက်စိမ့်ကတော့ခရမ်းရောင်ဖြစ်နိုင်ပါတယ်ခရမ်းရောင်က तू ကဘာလို့ခရမ်းရောင်ဖြစ်တာလဲဆိုရင်တော့သူ့မှာ manganese dot နည်းနည်းပါလို့ရှိရင်ခရမ်းရောင်ဖြစ်ပါတယ်အဲ့ခရမ်းရောင်မှာလည်းဘာကွဲပြားသေးလဲဆိုအပြာနည်းနည်းလေးပူတန်းနဲ့ခရမ်းရောင်ရှိနိုင်တယ်အနီနည်းနည်းပူတန်းနဲ့ခရမ်းရောင်ရှိနိုင်ပါတယ်အဲ့တော့အခုလက်တလုံးမှာတော့အနီတန်းနာနဲ့အပြာတန်းနာဆိုအနီတန်းနာကိုလူကပူကြိုက်ပါတယ်เนาะကျွန်တော်ဗမာလူပြောမယ်ဆိုတော့မရမ်းရောင်နဲ့ခရမ်းရောင်လို့အဲ့လိုခွဲလို့ရတယ်လို့ဖြစ်ပါလိမ့်မယ်เนาะသူကအများစုကတော့ဗေဒရောင်ပေါ့အဲ့ဒီဗေဒရောင်မှာနည်းနည်းပန်းရောင်ဆက်တဲ့ဟာကိုဟိုတန်ဖိုးထားတယ်လို့သတ်မှတ်တယ်လို့သိပါတယ်เนาะအဲ့တော့ဒါကတရောင်ပေါ့เนาะနောက်ပါရှိနိုင်တယ်ဆိုကျွန်တော်တို့ဟိုလိမ္မော်ရောင်လေးရှိနိုင်ပါတယ်လိမ္မော်ရောင်ကamber jade လို့ခေါ်မှာပေါ့သူကပင်းရောင်ပေါ့နော်သူကတော့ဘာကြောင့်ပင်းရောင်ဖြစ်လဲဆို iron oxide ပါလို့ပင်းရောင်ဖြစ်တယ်လို့သိရပါတယ်အဲ့တော့အဲ့ပင်းရောင်မှာလည်းလူပဲနည်းနည်းလေးပင်းရောင်ဖြုတ်ဖြုတ်ရင်းတာအဲ့လိုမျိုးလူအကြိုက်ပုံမူတည်ပါတယ်အနီနီးပါးပါညာဖြစ်သွားရင်တော့သူကပူတံမှုကြီးပါတယ်အလားတူပဲပင်းရောင်ဖြော့သွားရင်အဝါလောက်ဒီကိုရှိနိုင်ပါတယ်အလားတူပဲကျွန်တော်မီးခိုးရောင်ရှိနိုင်တယ်နောက်ပြီးအညိုရောင်ရှိနိုင်တယ်နောက်ဆုံးblack ပေါ့နော် black jade အဲ့လိုအယောင်အထိရှိနိုင်ပါတယ်အဲ့တော့ကျွန်တော်သိတဲ့လောက်ကတော့ black jade ကအစိမ့်တိတ်ရင့်သွားတဲ့အတွက် black color လို့မျိုးဖြစ်တာပါအဲ့တော့ black jade ကိုမီးထိုးကြည့်ရင်အစိမ့်အောင်တွေ့ရတယ်တန်မီးထိုးမကြည့်ပဲဒီတိုင်းကြည့်မယ်ဆိုရင်တော့အ내ရောင်ဖြစ်ပါတယ်အဲ့တော့သူကတော့ခုနပြောတဲ့ chromium dot ကြောက်စိမ့်စိမ့်တာ chromium dot ပါလို့စိမ့်တာ哦 chromium dot အရန်ကျွဲဝသွားရင်လည်းအယောင်ရင့်ပြီးတော့အရန်စိမ့်ပြီးတော့အ내လိုမျိုးဖြစ်သွားတာပါအဲ့တော့ပြောမယ်ဆိုရင်ဒါကြောက်စိမ့်မှလည်းအယောင်ဆုံးရှိနိုင်တယ်လို့ပြောလို့ရပါတယ်เนาะအစိမ့်ဖြော့เนาะ
အပြာငွေတယ်မိခိုးငွေမယ်ခုနပြောတဲ့ခရံနော်အဲ့လိုမျိုးရှိမယ်ပြီးလိမ္မော်ရောင်ရှိမယ်လိမ္မော်နီရောင်ရှိမယ်နောက်ဆုံးအနက်ရှိမယ
်ကြောက်စိမ့်လို့ခေါ်ပေမဲ့အယံဖြူတဲ့ကြောက်စိမ့်မျိုးကိုတွေ့နိုင်တယ်လို့အရင်ကတိတ်ပြီးဈေးကွက်ထဲမှာတွေ့ရလိမ့်မရှိပေမဲ့အခုလူကြိုက်များလာနေတဲ့ကြောက်စိမ့်တစ်မျိုးဖြစ်တဲ့အယံမရှိတဲ့ကြောက်စိမ့်ကိုလည်းတွေ့နိုင်ပါတယ်
။ဘာရောင်မှမရှိတဲ့ကြောက်စိမ့်လည်းရှိပါသေးတယ်။လွန်ခဲ့တဲ့အနည်းငယ်ဆလောက်ထီရတော့အဲ့ဘာရောင်မှမရှိတဲ့ကြောက်စိမ့်ဆိုရင်တိတ်ပြီးတော့လူကြိုက်မများပါဘူးတန်မိုးလည်းမကြီးပါဘူး။သို့တော့သူကဘာရောင်မှမရှိဘူးအလင်းပေါက်လူနီပါဖြစ်တယ်ဆိုတော့လေဆွဲဆောင်မှုရှိပါတယ်သူကလည်းအဲ့တော့အခုခေတ်ဆိုလည်းအဲ့ဒီဟာကိုကြိုက်ပါတယ်သူက ICJ လို့ခေါ်ပါတယ်ရေခဲတုံးလေးလိုမျိုးပုံမျိုးပေါ့ရေခဲလို့တော့အလင်းအရာမပေါက်ပါဘူးသူကအဲ့ဒါလေးကလည်းအခုလူကြိုက်များပါတယ်သူကတော့အယောင်မရှိဘူးသို့တော့သူကခက်နောက်နောက်ကလေးပေါ့နော်သူလည်းသူကသူတော့ဆွဲဆောင်မှုရှိပါတယ်ကျွန်တော်အနေနဲ့ပြောတာပေါ့နော်တချို့လည်းကြိုက်ရင်ကြိုက်ပါလိမ့်မယ်ခေတ်ဆန်တဲ့အမျိုးသမီးတွေပါလေကတော့အဲ့ဒီ ICJ ဆိုပြီးတော့ကြိုက်ကြတယ်နော်နောက်တစ်ခုကလေတမျိုးပြန်တွေ့နေ ICJ ကခုန Emerald Green Color လောက်တော့ဈေးမကြီးဘူးနော်အဲ့တော့နောက်တစ်ခုကလေတချို့လူတွေကကြောက်စိမ့်ဟာအဲ့လိုမျိုးအယောင်မရှိတာမျိုးမကြားဘူးမမြင်ဘူးဆိုတော့အဲ့လိုအဲ့ဒါလေးကလည်းဆွဲဆောင်မှုတစ်ချက်ပေါ့နော်အဲ့တော့အခုဆိုရင်ဘယ်လောက်ထိလဲဆိုဆိုပါစို့ကြောက်စိမ့်ဟာစိမ့်မဆိုလုံးဝဘာရောမှမရှိတဲ့အလင်းလည်းမပေါက်တဲ့ခက်နောက်နောက်ကြောက်စိမ့်အဖြူတွေလည်းရှိတယ်အဲ့ဒီအဖြူတွေပါအခုဆိုရင်ရောင်းနေရတယ်အပတီးတွေပါလေလုတ်တယ်အကြောက်စင်းကဖြူစွန့်နေတာကိုယ်တိုင်ကလည်းထူးစားမှုဖြစ်နေတော့သူကလည်းဆွဲဆောင်မှုတစ်ခုပါပဲเนาะပြောမယ်ဆိုရင်တော့ဒီအလှပနဲ့ပတ်သက်ရင်တော့ဟိုလှတယ်မလှဘူးဆုံးဖြတ်တယ်ဆိုတာကိုယ့်ရဲ့ခံယူချက်ပေါ်မှာပဲမူတည်တာဟုတ
်ကိုယ့်ရဲ့ခံစားမှုပေါ်မူတည်ပြီးနှစ်သက်ဆွဲလန်းကြတဲ့ကြောက်စင်းရဲ့အယောင်သွေးတွေကိုဟိုးရှိရှိတုန်းကတော့အယောင်ပေါ်မှာမူတည်ပြီးအတိတ်ပဲအမျိုးမျိုးကောက်လေရှိကြပါတယ်အပြာရောင်တန်းတဲ့ကြောက်စင်းဟာနှက်ပြီကိုကိုစားပြုတယ်လို့အဝါရောင်ကကဘာမြေပြင်းလို့တတ်မှတ်မှုတွေအရက်မျက်နှာအဖြစ်နဲ့အစိမ့်ဆိုအရှိအနီကတောင်းနဲ့အဖြူတွေအမဲတွေကမြောက်ရက်ကိုကိုစားပြုတယ်လို့ရှေးတရုတ်ရိုးရာအယူဆတွေအပြင်ကြောင်းမြေရတနာတွေထဲမှာကြောက်စင်းရဲ့သဘာဝဟာအစမ်းကျယ်ဆုံးလို့ယူဆထားတဲ့အကြောင်းတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ဒေါက်ခင်မျိုးတက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာပါ။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရိတ်သားပေးပို့ခြင်းနဲ့ VOA ကိုဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com email ကိုစာရိတ်သားပေးပို့နိုင်ပါတယ်ရှင်။VOA ကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်
။မြောက်လန်တိတ်စာချုပ်နေတိုးဖော်ဝင်နေတဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမာမိတ်နိုင်ငံတွေရဲ့ကာကွယ်ရေးတုံးစစ်တွေကိုတုံ့ပြန်မှုဒီကနေ့ပဲတိုက်တွန်းပြချလိုက်ပါတယ်။ UN နဲ့ Syria လိုနေရာတွေမှာနေတိုးဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းမြစ်တွေဗန္ဓာရေးထောက်ပံ့တွေပြည့်ပြည့်စုံစုံရဖို့လိုအပ်တဲ့အကြောင်းမာမိတ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးကိုပြောကြားခဲ့တာပါ။အမေရိကန်သမ္မတရဲ့အမျိုးသားလွှမ်းရေးအကြံပေးအရာရှိအောင်မိုက်ကယ်ဖလင်ကသူ့ပေါ်အရင်းမြစ်ပဲတင်ညာဝင်ပြုမယ်ဆိုရင်ရုရှားဆူရအရာရှိတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကြားဆက်သွယ်မှုတွေကိုလွှတ်တော်ကစုံစမ်းရမှာပူးပေါင်းဆောင်ရွက်သွားမယ်ကမ်းလှမ်းချက်ကိုသမ္မတထရန့်ကထောက်ခံလိုက်ပါတယ်။နိုင်ငံရေးအရာသူတို့လုံဆောင်မှုတွေရှိနေတာကြောင့်လွှတ်တော်ရှိမှထွက်ဆိုရမှာတင်ညာဝင်ရဖို့တောင်းခံတယ်လို့သမ္မတထရန့်ကတောက်ချန်နေမင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်အာဖဂန်နဲ့နေဆက်လူမျိုးစုဒေသကလူစီကားရဈေးတစ်ခုထဲမှာပြင်းထန်တဲ့ဘုံတလုံးဒီကနေ့ပေါက်ကွဲရမှာလူ22ယောက်ထက်မနည်းသေဆုံးပြီး50ကျော်ဒဏ်ရာရရှိသွားပါတယ်။ကိုပိုင်ဦးချုပ်ခွင့်တစိတပိုင်းရရှိထားတဲ့ကူရန်လူမျိုးစုဒေသရဲ့အစိုးရလုပ်ငန်းတွေရှိရာပရချင်နာမြို့မှာအမျိုးသမီးဝတ်ပြုသူတွေလာအောင်လို့ရှိတဲ့ရှီယာမွတ်စလင်ပြည်အဝင်ဝါနမ်းမှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။တောင်ကိုရီးယားနိုင်ငံမှာယာရုကဖေရှားခံထားတဲ့သမ္မတဟောင်းပတ်ကုံဟဲကိုဖမ်းဆီးလိုက်ပြီးမြဲသမ္မတယူကော့ပွဲကြီးချင်းပါဝေးကြီးရှိနေတာကြောင့်ကြီးကြီးကျယ်တုံ့ပြန်မှုတွေတော့မတွေ့ရပါဘူး။အားရလိုက်စားမှုအနာလောသုံးစားမှုတွေနဲ့ဖမ်းဆီးဖို့တရားရုံးကအတည်ပြုဆုံးဖြတ်ခဲ့ပြီးနောက်တောက်ချာနေအစောပိုင်းကပဲသမ္မတဟောင်းကိုဖမ်းဆီးလိုက်တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာပါ။ဒီညတွေ့စီစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Binning ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါ့ကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.